Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင် VOA American တိုင်ရဲ့2018ခုနှစ်နိုဝင်ဘာလ14ရက်ဗုဒ္ဓဟူးနေ့ညပိုင်းအစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျွန်မများသတင်းအောင်ပါဗုဒ္ဓဟူးနေ့ညပိုင်းအစီအစဉ်တွေကိုတာဝန်တင်ဆက်ပေးသွားပါမှာ
ကျွန်တော်အောင်လင်းဟုပါဒီညနားဆင်ရမယ့်သတင်းတွေမှာတော့ Ranger Report ဖိနှိပ်မှုတွေကစင်ကြေပြေးလို့ရတဲ့လောရက်တစ်ခုမဟုတ်တဲ့ကြောင်းအမေရိကန်ဒုသမ္မတမိုက်ပင်စ်ကစင်မူဝါအာဆီယံညီလာခံအတွင်းဒေါက်ဆာဆုချီနဲ့တိစံတွေ့ဆုံညီမှာပြောလိုက်ပါတယ်။အမေရိကန်ပြည်သူကယ်လီဖိုးနီးယားပြည်နယ်တိုင်းမှာအဆိုးဆုံးဖြစ်ခဲ့တဲ့တောမီလောင်ကျွမ်းမှုကြောင့်တိစုံသူအခုဆိုရင်48ယောက်ထက်မနည်းရှိနေပါပြီ။ဒီလိုထိခိုက်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုဝင်းမင်းနဲ့အတူကြီးညာပေးတော့မှာပါ
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးနောက်ဆင်ရမယ့်သတင်းမှာတော့နိုင်ငံတော်တာဝန်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့အမေရိကန်ဒုတိယသမ္မတမိုက်ပင်စ်တို့ဒီကနေ့စင်ကာပူမှာတွေ့ဆုံဆွေးနွေးမှုအတွင်းဘာတွေကိုအလေးထားဆွေးနွေးခဲ့ကြပါသလဲ
I'm also very anxious to hear about the progress that's being made regarding the Rohingya
အမေရိကန်ဒုတိယသမ္မတမိုက်ပင်စ်ပြောသွားတာပါသတင်းပြေဆုံကိုနောက်ပိုင်းမှာတင်ဆက်ပေးပါမယ်ဒီသတင်းနဲ့အတူစင်ကာပူနိုင်ငံမှာကျင်းပနေတဲ့အာဆီယံထိပ်သီးအစည်းအဝေးပွဲတွေအတွင်းမြန်မာနိုင်ငံတွင်းကလူခွင့်ရေးအခြေအနေတွေနဲ့ပတ်သက်ပြီးနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဟာအတော်ကလေးဖိအားပေးခံနေရတဲ့သဘောရှိတဲ့အကြောင်းနဲ့အတူအခြားစိတ်ဝင်စားဖွယ်ရာသတင်းလွှာတွေကိုလည်းတင်ဆက်ပေးသွားပါမယ်။သတင်းပတ်ဆင်ကဏ္ဍတွေမှာတော့လူထုနဲ့ကျန်းမာရေးကဏ္ဍ၊မြမရေးတုံ့တက်ချက်တို့အပြင်အစီအစဉ်နောက်ပိုင်းမှာတပတ်တွင်းအခစားသတင်းလွှာကိုနားဆင်ရဖို့ရှိပါတယ်။အခုအရင်ဆုံးတော့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုဝင်းမင်းတို့ကကြီးညာပေးကြပါအောင်ရှင
်မြန်မာနိုင်ငံက Ranger Report ဖိနှိပ်မှုတွေဟာစင်ကြေပြေးလို့ရတဲ့လောရက်တစ်ခုမဟုတ်တဲ့အကြောင်းအမေရိကန်ဒုသမ္မတ Mike Pence ကပြောဆိုလိုက်ပါတယ်ရှင်တော်အခြားနိုင်ငံများအသင်းအာဆီယံထိပ်သီးညီလာခံကိုတက်ရောက်လာတဲ့အမေရိကန်ဒုသမ္မတကဒီနေ့နိုင်ငံတော်တာဝန်ခံပုဂ္ဂိုလ်ဒေါက်ဆာဆုချီနဲ့တည်ထောင်တွေ့ဆုံရမှာအခုလိုပြောဆိုလိုက်တာပါ
This is a tragedy that has touched the hearts of millions of Americans. The violence and persecution.
ရိုဟင်ဂျာတွေရဲ့ခြေကွဲစရာဖြစ်ရချောင်တန်းတဲ့ခြေအမေရိကန်ပြည်သူတွေစိတ်နှလုံးထိခိုက်ရကြအောင်နဲ့စစ်တပ်နဲ့လက်နက်ကင်တွေရဲ့အကြမ်းဖက်လို့ရတဲ့ကြောင်ရိုဟင်ဂျာ9000လောက်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးခဲ့ရတဲ့အဖြစ်ဟာစင်ကြေပြေးလို့ရတဲ့လို့ရမဟုတ်ကြောင်းဒုသမ္မတပန်စ်ကပြောဆိုခဲ့တာပါဒေါက်ဆာဆူချီကတော့မတူညီတဲ့သဘောထားအမြင်တွေကိုအပြန်အလှန်ဖလှယ်ပြီးနားလည်မှုရအောင်ကြိုးပမ်းမှုပုံမှုရေးချီကြောင်းပြောဆိုသွားပါတယ်ကိုတိုင်းပြည်ကြောင်သက်ဆိုင်ရာတိုင်းပြည်ကသူတွေကပုံမှုနားလည်နိုင်ကြောင်းနဲ့မြန်မာနိုင်ငံမှာအားလုံးအတွက်တာယာဝါပြောရင်းနဲ့လုံခြုံစစ်ချမှုရှိစေကြိုးပမ်းမှုတွေကိုအားပေးကူညီလိုကြတဲ့မိတ်ဆွေအားလုံးကိုလည်းကျေးဇူးတွေကြောင်းပြောဆိုခဲ့တာပါပြီးခဲ့တဲ့နှစ်ထဲရခိုင်ပြည်နယ်မြောက်ပိုင်းကလူညုံရေးကိစ္စကဏ္ဍကိုစီးနင်းတက်ခတ်ခဲ့တဲ့ ARC ဆွေးနွေးအုပ်စုကိုလိုက်လံရှင်းလင်းရမှာမြန်မာလူညုံရေးတပ်ဖွဲ့တွေကလူခွင့်ရေးချုပ်ဖောက်မှုတွေရှိတယ်ဆိုပြီးအမေရိကန်နဲ့ကုလသမဂ္ဂအပါအဝင်နိုင်ငံတကာတိုင်ဝမ်ကဝေဖန်ပြစ်တင်ထားပြီးကျူးလွန်မှုတွေကိုစုံစမ်းဖော်ထုတ်ဖို့လည်းတိုက်တွန်းနေတာပါမြန်မာဆွေးနွေးကတော့ရိုဟင်ဂျာဆိုတဲ့အမည်ကိုတရားဝင်အသိမှတ်ပြုလက်ခံမထားလို့နိုင်ငံတကာကစွပ်စွဲနေတယ်လို့လူခွင့်ရေးချုပ်ဖောက်မှုတွေမရှိတဲ့အကြောင်းလည်းတုံ့ပြန်ပြောဆိုထားပါတယ်
မြန်မာနိုင်ငံကရိုဟင်ဂျာဒုက္ခသည် 2,200 ကျော်ကိုပြန်ပို့ဖို့အသင့်ဖြစ်နေပြီလို့ဘင်္ဂလားဒေ့ရှ်အစိုးရရဲ့ဒုက္ခသည်ပြန်ပို့ရေးမင်းကြီးကဆိုလိုက်ပါတယ်။ဘင်္ဂလားဒေ့ရှ်အစိုးရအဖွဲ့ရဲ့ဒုက္ခသည်နေရပြန်ပို့ရေးကော်မရှင်နာမင်းကြီးအဘူခလမ်ကလက်ဖြံချက်သားရင်းနဲ့မှဒီဒုက္ခသည်မိသားစု30ကိုကောက်ဆက်စသာနာကဂန်ဒရူးမနေဆက်ကနေမြန်မာဘက်ကိုလွှဲပေးဖို့ရှိတယ်လို့ဒီနေ့ပြောလိုက်တာပါ။မြန်မာနိုင်ငံကနေမနစ်ကထွက်ပြေးလာခဲ့တဲ့ဒုက္ခသည်ပေါင်း9သိန်းကျော်ဘင်္ဂလားဒေ့ရှ်နဲ့ဇက်ကချက်ချက်တည်းဒုက္ခသည်စခန်းတွေမှာခိုလုံလာခဲ့ရကနေအခုတော့သူတို့ကိုနေရပြန်ပို့ရေးအတွက်ကုလသမဂ္ဂဒုက္ခသည်အေဂျင်စီကစီစစ်မှုတွေလုပ်နေပြီလို့မင်းကြီးကလမ်ကဆက်ပြောခဲ့ပါတယ်။အခုလောကုလသမဂ္ဂကနေကြားဝင်ကူညီပေးနေတဲ့ဒုက္ခသည်ပြန်ပို့ရေးမြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံသဘောတူညီချက်အရအတင်းအကျပ်မဟုတ်ဘဲကုသဘောဆန္ဒနဲ့ကိုနေရပြန်ခြင်းသူတွေကိုသာပြန်ပို့ပေးမှာဖြစ်ပါတယ်။အခုလောချိန်မှာပဲစင်ကာပူမှာကျင်းပနေတဲ့အာဆီယံ7%နိုင်ငံများအတင်းထည်ဆွေးနွေးပွဲမှာတော့ဒီရိုဟင်ဂျာဒုက္ခသည်ထွက်ပြေးမှုပြဿနာအတွက်နိုင်ငံတော်တာဝန်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကိုလည်းကမ္ဘာကောင်းဆောင်တွေကဝိုင်းဝေပန်နေကြပါတယ်ခင်ဗျာ
မြန်မာနိုင်ငံလည်းအဖွဲ့ဝင်ဖြစ်တဲ့ရှေ့တောင်အရှေ့နိုင်ငံများတင်အာဆီယံထိပ်သီးဆွေးနွေးပွဲတွင်အာရှဖြစ်တဲ့အလက်ကျအုပ်တာစင်ကာပူနိုင်ငံကစုစည်းညီညွတ်ကြဖို့တိုက်တွန်းလိုက်ကြလို့နိုင်ငံစုပူးပေါင်းဆောင်ရွက်မှုတွေနဲ့နိုင်ငံကစံတမတ်ချက်တွေပေါ်ဆန့်ကျင်ချင်းချောက်မှုတွေနဲ့ပတ်သက်လို့လည်းသတိပေးပြောဆိုလိုက်ပါတယ်အာဆီယံတင်ရဲ့ဖွံ့ဖြိုးမှုနဲ့တည်ငြိမ်မှုတွေမှာအရေးပါတဲ့လွတ်လပ်ပြီးစီးပင်းစည်းကမ်းတွေကိုအခြေခံတဲ့လက်ရှိနိုင်ငံစုပါဝင်တဲ့စနစ်ပေါ် ပြီးရတဲ့ကြီးထွားလာနေကြောင်းစင်ဝင်ငွေကြေးလိချောင်းလုံးကတုံးဆက်တုံးညမြောက်အာဆီယံထက်တင်ကြီးလာကနေဆက်ဆက်စည်းဝေးတွေဖွံ့ဖွဲဆက်မှာပဲပြောဆိုလိုက်ကြပါကမ္ဘာမှာစီးမြင်သစ်တွေနဲ့နိုင်ငံတကာစံနှုန်းသစ်တွေထွက်ပေါ်လာမလားဆိုတာမသိကြဘူးနိုင်ငံတကာစီးမြင်သစ်တွေကြောင့်ပြန်ပြန်အုပ်စုတွေဖြစ်နေပြိုကွဲသွားမလားဆိုတာရှင်းရှင်းလင်းလင်းအခြေအနေမှာရှိသေးတာကိုလည်းသတိပေးသွားပါတယ အာဆီယံကတုံ့ပြန်လာနေတဲ့ပြပကဖိအားတွေနဲ့ရင်ဆိုင်နေရတာဖြစ်ပါတယ်။အမေရိကန်နဲ့တရုတ်နိုင်ငံတို့ကြားကုန်သွယ်ရေးဆိုင်ရာတင်းမာမှုတွေကြောင့်သက်ဆိုင်ရာနိုင်ငံတွေကကိုကျိုးစည်းဝါးကာဝယ်တဲ့မူဝါဒတွေကျင့်သုံးလာမှာကိုလည်းအာဆီယံကစိုးရိမ်နေတာပါ။အမေရိကန်သမ္မတဒေါ်နယ်ထရန့်ကအမေရိကန်သားပထမဦးစားပေးမဲ့နိုင်ငံခြားရေးမူဝါဒကြောင့်နိုင်ငံစုပူးပေါင်းမှုတွေကိုပြစ်ပယ်မှာကိုလည်းကမ္ဘာကုန်သွယ်ရေးမှာအားထားနေရတဲ့အရှိတော်အရှာဒေတာကနိုင်ငံတွေစိုးရိမ်နေကြပါတယ်
။ပြည်ပလင်ကနိုင်ငံမှာတော့ဝန်ကြီးချုပ်မဟင်ဒါရာဂျာပက္စာအပေါ်အယုံကြည်မရှိအဆိုကိုဒီနေ့ပဲလွှတ်တော်မှာမဲခွဲဆုံးဖြတ်အတည်ပြုလိုက်တဲ့အတွက်နိုင်ငံရေးအခြေအနေတွေလည်းပုံမနှဆိုင်လာနေပါတယ်။ဒီအဆိုကိုမဆွေးနွေးခင်ဝန်ကြီးချုပ်ကိုထောက်ခံသူတွေလွှတ်တော်ထဲမှာဆန္ဒပြခဲ့ကြပြီးနောက်မှာပဲလွှတ်တော်ဥက္ကဋ္ဌကာရူချီယာဆီရီလီယာကမဲခွဲဖို့စီစဉ်ခဲ့တာပါ။အဆိုကိုကန့်ကွက်မဲ့မဲအလုံးလောက်မရနိုင်တဲ့အကြောင်းလွှတ်တော်ဥက္ကဋ္ဌကပြီးခဲ့တဲ့သတင်းပတ်မှာကလေးကပြောဆိုထားတဲ့အတွက်လွှတ်တော်ရဲ့ဒီဆုံးဖြတ်ချက်ကတော့ကြိုသိမ့်နေပြီလားလို့ဖြစ်နေပါတယ်။တရုတ်လင်ကသမ္မတမိုက်ထရီပါလာစီရီစီနာကသူ့ကိုလှုပ်ချမ်းမှုချက်စီမှုမှာအစိုးရဖွဲ့ဝင်ဝန်ကြီးတူပါဝင်နေကြောင်းပြောဆိုခဲ့ပြီးပြီးခဲ့တဲ့လအောက်တိုဘာ26ရက်မှာပဲဝန်ကြီးချုပ်တာဝန်ယူထားတဲ့ René Wickremesinghe ကိုရာထူးကဖိရှားရကနေနိုင်ငံရေးပြဿနာတွေအခုလိုကြုံလာခဲ့ရတာပါ။ရှာတူးဖြုတ်လိုက်တဲ့ဝန်ကြီးချုပ်နေရာမှာတော့တချိန်ကသမ္မတအောင်ဖြစ်တိုင်းပြည်ကိုခက်ချမ်းချမ်းအုပ်ချုပ်ခဲ့တဲ့ရာဂျာပက္စာနဲ့အစားထိုးလိုက်ပြီးနောက်တစ်ရက်မှာပဲလွှတ်တော်ကိုလည်းဆိုင်းငံ့ထားခဲ့ပါတယ်။ဒါပေမဲ့နိုင်ငံတကာဖိအားတွေကြားမှာပဲသမ္မတကလွှတ်တော်ကိုတနစ်လာနေမှာပြန်ခေါ်ယူခဲ့ရပါတယ်။ဒါပေမဲ့လည်းဝန်ကြီးချုပ်အနေနဲ့ယုံကြည်မရှိဆိုတဲ့ရာထူးကဖယ်ရှားခံဖို့တေချာသလောက်ဖြစ်လာချိန်မှာပဲသမ္မတကလွှတ်တော်ကိုဖျက်သိမ်းပြီးကြားဖြတ်ရွေးကောက်ပွဲကျင်းပဖို့ကြေညာခဲ့ပါတယ်။ဒါပေမဲ့လည်းတရားရုံးချုပ်ကတော့ဒီသမ္မတရဲ့အမိန့်ကိုမနစ်ကပဲပယ်ဖျက်ခဲ့တာဖြစ်ပါတယ်။
ဒီလိုရေမရိကန်တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညာလိုင်းဒိုမီတာ25 kHz 11803ညာလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီလိုမရိကန်တန်မြန်မာရေးအစီအစဉ်ရဲ့ပေါ်တူနေညဘက်တရင်တွေကိုဆက်လက်ကြီးညာနေပါတယ်။အမေရိကန်ပြည်သူကယ်လီဖိုးနီးယားပြည်နယ်တမိုင်းမှာအဆုံးဆုံးဖြစ်ခဲ့ရတဲ့တောမီလောင်ကျွမ်းမှုမှာတိစုံသူတွေရဲ့အလောင်းတွေကိုရှာဖွေဖို့ဝင်နေထပ်မံတွေ့ရှိတဲ့အတွက်တိစုံသူရေးအတွက်စုစုပေါင်းအခုဆိုရင်48ယောက်တိရှိနေပါပြီ။လူရေ2,800ရှိပြီးရပိုင်းအတွင်းမီးလောင်ကျွမ်းမှုကြောင့်အင်ဂျင်9000ကျော်ဆုံးရှုံးခဲ့ရတဲ့ Paradise မြို့နယ်အနီးတစ်ဝိုက်မှာတော့ရှာဖွေရေးအဖွဲ့ကအနှံ့ခံခွေပြီးဒီရနေ့မျိုးပီဇာဆစ်ဆင်းမှုတွေနဲ့ရှာဖွေနေကြတာပါ။ပြည်သူသူရေးအတွက်ကတော့200ယောက်တိရှိနေစေဖြစ်ပါတယ်။မြို့ရဲ့မြောက်ဘက်နဲ့အရှေ့ဘက်မှာတောမီဆက်လက်လောင်ကျွမ်းနေစေဖြစ်ပြီးအရေးပေါ်ဝန်ထမ်းတွေလည်းရှာဖွေလုပ်ငန်းတွေဆက်လုပ်နေကြတာပါ။မနေ့ကထပ်မံရှာဖွေတွေ့ရှိခဲ့တဲ့အလောင်း6000ဟာနေနေမှာတွေ့ရတာဖြစ်တဲ့အကြောင်းလဲဒေသခံရဲတပ်ဖွဲ့ကပြောပါရယ်။အနာမဏီကဘေးလွယာပြောင်းရွှေ့ဖို့တတ်နိုင်ဆုံးသတိပေးခဲ့တဲ့အကြောင်းနဲ့လက်ရှိမီးဘေးအန္တရာယ်ကိုဖြေရှင်းပေးပြီးနောက်ပိုင်းမှာတော့ရှေ့နာကတ်အတွက်သင်ခန်းစာယူနေစရာတွေကိုလေ့လာနိုင်မှာဖြစ်ကြောင်းလဲပြောဆိုခဲ့တာပါ။မနေ့နောက်ပိုင်းအထိကတော့မီးလောင်ကျွမ်းမှုရဲ့35ရာခိုင်နှုန်းလောက်ကိုထိ ंछ ုံနိုင်ခဲ့တာပါ။မီးလောင်မှုဖြစ်ရတဲ့အကြောင်းရင်းကိုတော့ဆက်လက်စုံစမ်းနေစေဖြစ်ပါရယ်။
ပြည်ထောင်ဝန်ကြီးချုပ်ထရီဇာမေအနေနဲ့ EU ဥရောပသမဂ္ဂကနေနှုတ်ထွက်ရေးသဘောတူချက်မူကြမ်းအတွက်ကက်ဘိနက်ဝန်ကြီးအဖွဲ့ကနေအတည်ပြုပေးချက်ရဖို့လုံပန်းနေရတာမှာစင်ခေါ်မှုတွေကြုံနေရပါတယ်။ဥရောပသမဂ္ဂနဲ့ပြည်ထောင်တို့အချိန်ကြာကြီးယူညှိနှိုင်းလာခဲ့ပြီးမနေ့ကတော့ဒီသဘောတူချက်ကိုရလိုက်ပေမဲ့အဖေးစိတ်ကိုတော့လူသိချင်းကြားထုတ်မပြောသေးပါဘူး။ဝန်ကြီးချုပ်မေအနေနဲ့ဒီသဘောတူချက်မူကြမ်းပေါ်ပြည်ထောင်အကြီးအကဲဝန်ကြီးတွေရဲ့ထောက်ခံမှုရဖို့စီရင်နေရပြီးအဲ့ဒီထောက်ခံမှုရပြီးနောက်မှာလည်းပြည်ထောင်စုတော်ရဲ့အတည်ပြုပေးမှုကိုတောင်းခံရအောင်ပါ။ဒါပေမဲ့ပြည်ထောင်စုတော်ထဲမှာဥရောပသမဂ္ဂကနေထွက်လို့တဲ့အမတ်တွေနဲ့မထွက်ဘဲဆက်နေလို့တဲ့အမတ်တွေတင်းပြင်းထန်ထန်ကွဲပြားနေတာကြောင့်စုတော်သဘောတူညီချက်တည်ပြုချက်ရဖို့ကတော့မလွယ်ကူပါဘူး။ဝန်ကြီးချုပ်မေအနေနဲ့ကတော့ဥရောပသမဂ္ဂကနေရှင်းနှစ်2019မတ်လ19ရက်မှာတရားဝင်နှုတ်ထွက်နိုင်တဲ့အခါကြရင်တော့မှဥရောပသမဂ္ဂနဲ့နီးကပ်တဲ့ဆက်ဆံရေးတက်နိုင်တယ်များဆက်ထိန်ကြဖို့အဆိုပြုထားပါတယ်။ဒီနှုတ်ထွက်မှုမှာအဓိကပြဿနာတစ်ခုဖြစ်နေတာကတော့ အိန္ဒိချင်းအိုင်ယာလန်နဲ့ဆက်မှာလက်ရှိလူတွေနဲ့ကွန်ပျစီတွေလွတ်လွတ်လပ်သွားလာခွင့်ရှိနေတဲ့ပေါ့စီမင်းစည်းကမ်းတစ်တွေချမှတ်ဖို့လိုလာတာဖြစ်ပါတယ်ခင
်ဗျာပါလက်စတိုင်းစစ်သွေးကြွအဖွဲ့ဟာမတ်စ်နဲ့ပြစ်ခတ်ရဆက်ခဲ့တဲ့ပေါ်ကန့်ကွက်တဲ့အနေနဲ့နှုတ်ထွက်လိုက်တဲ့အကြောင်းအစ္စရေးကာကွယ်ဝန်ကြီးအဗစ်တိုလက်ဗာမန်ကဒီနေ့ပဲကြေညာလိုက်ပါတယ်အစ္စရေးနိုင်ငံကကျောင်းဝင်စစ်ဆေးမှုရဂါဇာဒေသမှာအုပ်ချုပ်နေတဲ့ဟာမတ်စ်အဖွဲ့နဲ့ပြစ်ခတ်ရဆက်တဲ့ပေါ်ဆန့်ကျင်ဝေဖန်နေကြပြီးစစ်သွေးကြွတွေကိုအစ္စရေးတပ်ဖွဲ့တွေနဲ့ပုံမပြင်းထန်တဲ့တုံ့ပြန်မှုလိုလားနေတဲ့အစိုးရဖွဲ့ဝင်တွေထဲမှာကာကွယ်ဝန်ကြီးလည်းတူဦးပါဝင်ဖြစ်ပါတယ်သဘောတူညီချက်ဟာအကြမ်းဖက်ဝါဒကိုအညက်ခံရရောက်တဲ့လုပ်ရဖြစ်ကြောင်းပြောဆိုခဲ့တာပါဝန်ကြီးချုပ်ဗင်ဂျမင်နေတန်ယာဟုကတော့ဒီနေ့စောရင်မှာပဲသဘောတူညီချက်ပေါ်ကာကွယ်ပြောဆိုသွားပါတယ်ဂျန်နုဘက်ကအပြစ်ခတ်ရဆက်ဖို့တောင်းပန်ခဲ့တာဖြစ်ပြီးဘာကြောင့်လုပ်ရလဲဆိုတာကိုသူတို့တည်ဆုံးဖြစ်တဲ့အကြောင်းလဲအစ္စရေးဝန်ကြီးချုပ်ကပြောဆိုခဲ့တာပါဂါဇာဒေသမှာရှိတဲ့ဟာမတ်စ်သွေးကြွတွေဘက်ကရော့ကက်ဒုံးနဲ့မော်တာအလုံးပေါင်း460လောက်အစ္စရေးနိုင်ငံနဲ့ပြစ်ခတ်ခဲ့ရတာအစ္စရေးဘက်ကလည်းဂါဇာမှာရှိတဲ့ပြစ်မှတ်160ကိုလေကြောင်းကနေလက်တုံ့ပြန်တက်ခတ်ရတာတင်းမာမှုတွေကြီးထွားခဲ့တာပါ
မက္ကဆီကိုနဲ့အမေရိကန်နဲ့ဆက်လုံခြုံရေးတပ်ဖွဲ့တွေကိုအားဖြည့်တဲ့အနေနဲ့စစ်တပ်ဖွဲ့ဝင်ထောင်ထဲရှိဆစ်လွတ်ချတာတဲ့မက္ကဆီကိုနဲ့နယ်စပ်ဒေသကိုအမေရိကန်ကာကွယ်ဝင်ကြီးဂျင်မက်တစ်ဒီနေ့ရောက်ဖို့ရှိနေပါတယ်။လက်တင်အမေရိကန်နိုင်ငံတွေကနေအမေရိကန်ပြည်ထောင်စုတွေကိုဝင်ရောက်ခိုလုံဖို့လာနေတဲ့လူအကြီးပါတဲ့ကားရန်တွေကိုဟန်ထားဖို့အတွက်သမ္မတဒေါ်နယ်ထရမ့်ရဲ့လုံခြုံရေးတိုးမြှင့်ဆောင်ရွက်မှုတစ်စိတ်တစ်ပိုင်းအနေနဲ့ဝင်ကြီးမက်တစ်စင်နဲ့အခုခေတ်စဉ်မတိုင်ခင်မှာပဲစစ်တပ်နဲ့နယ်စပ်လုံခြုံရေးရဲတပ်ဖွဲ့တွေကနယ်စပ်တခြားသံစုကြိုးတွေကာရန်တက်ဆင်ခဲ့ကြတာပါ။နေဆက်လုံကြုံရေးတပ်ဖွဲ့တွေကိုထောက်ကူပေးဖို့အတွက်ဆစ်လွတ်ထားတဲ့ဒီစစ်တပ်ဖွဲ့တွေအနေနဲ့နေဆက်ဖြတ်ကျော်လာတဲ့ရွှေပြောင်းဝင်ရောက်သူတွေကိုဖမ်းဆီးတာလို့ဥပဒေစိုးမိုးရဲရာရှိတွေရဲ့လုပ်ငန်းမှာတော့ပါဝင်ဆောင်တာမျိုးကိုတော့ဥပဒေအရတာမြင်ထားပါတယ်။နေဆက်လုံကြုံရေးတပ်ဝင်ရွာတဲ့အမိမိလုံကြုံရေးဝန်ကြီးကိုသမ္မတထရမ့်ကယာတုကနေဖယ်ရှားဖို့စဉ်းစားနေတဲ့အချိန်မှာပဲကာကွယ်ရေးဝန်ကြီးရဲ့အခုခီးစဉ်ဖြစ်လာခဲ့တာပါခင
်။ဟုတ်တယ်ခုနှစ်ညပိုင်းနောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုဝင်းမင်းတို့ပြောပြပေးခဲ့တာပါအခုသတင်းဆောင်မတွေနဲ့ဆက်သွယ်မြင်းမြန်းချက်တွေကိုဆက်တိုက်ထုတ်လွှင့်ပေးသွားပါမယ်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့ American ဒုတိယသမ္မတ Mike Pence တို့ဒီကနေ့စင်ကာပူမှာတွေ့ဆုံဆွေးနွေးမှုအတွင်း Rohingya အရေးဖမ်းဆီးခံသတင်းတောက်တွေအရေးကိုအလေးထားဆွေးနွေးကြပါတယ်တိမ်နဲ့ချီတဲ့ Rohingya တွေ Bangladesh နိုင်ငံဘက်ကိုထွက်ပြေးရတဲ့ကိစ္စဟာလုံခြုံရေးတာဝန်ရှိသူတွေရဲ့အကြမ်းဖက်မှုကြောင့်ဆိုတာကတော့စင်ကြေပေးလို့ရကောင်းတဲ့အခြေအနေမဟုတ်ဘူးလို့ American ဒုတိယသမ္မတ Mike Pence ဝေဖန်တဲ့အပေါ်မှာဒေါက်ဆန်းစုကြည်ဘက်ကလည်းတုံ့ပြန်သွားပါတယ်မတ်တင်ကြီးထိုက်စုစည်းတင်ပြပေးထားပါရဲ့ရှင
်စင်ကာပူမှာကျင်းပနေတဲ့အရှေ့တောင်အာရှနိုင်ငံများအသင်း ASEAN အစည်းအဝေးတွေအတွင်း American ဒုတိယသမ္မတ Mike Pence နဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်တို့တီးသန့်တွေ့ဆုံဆွေးနွေးပါတယ်ရိုဟင်ဂျာဒုက္ခသည်ပြဿနာကိုအမေရိကန်ဒုတိယသမ္မတ Mike Pence ကအလေးထားပြီးဆွေးနွေးပါတယ
် I'm also very anxious to hear about the progress that's being made regarding the Rohingya
ရိုဟင်ဂျာရေးဖြစ်ထွန်းမှုနဲ့ပတ်သက်ပြီးတော့သိရဖို့ဆရာထက်တန်နေရတယ်ဒီပြည်ပခကြောင့်တန်းနဲ့ချီတဲ့အမေရိကန်ပြည်သူတွေကြားမှာစိုးရိမ်ပူပန်ကြရပါတယ်စစ်တပ်နဲ့ရဲရွာလုံခြုံရေးတွေရဲ့အကြမ်းဖက်မှုတွေပြိနှိပ်မှုတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံတွေကရိုဟင်ဂျာ9,000ထွက်သွားရတယ်ဆိုတာကအငင်းပွားစရာမရှိပါဘူ
းရိုဟင်ဂျာတွေပေါ်လွတ်ခွင့်ရချိုးဖောက်မှုတွေမှာတာဝန်ရှိသူတွေကိုအရေးယူဖို့ဒါ့အပြင်ရိုဟင်ဂျာတွေဆန္ဒအလျောက်ဌာနပြန်နိုင်ရေးမြန်မာစိုးရရဲ့အစည်းအဝေးရိုဟင်ဂျာတွေပေါ်အခွင့်အရေးချိုးဖောက်မှုဆွဆွဲချက်တွေနဲ့ပတ်သက်လို့စုံစမ်းမဲ့ကော်မရှင်တို့ဘက်ကဆက်ရွက်ချက်တွေကိုလည်းသိရှိလိုတယ်လို့အမေရိကန်ဒုတိယသမ္မတကပြောဆိုသွားပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့ကိုယ်စားအာဆီယံထိပ်သီးဆွေးနွေးပွဲကိုတက်ရောက်လာတဲ့ဒုတိယသမ္မတမိုက်ပင်စ်ကဒေါက်ဆန်းစုကြည်ရဲ့ကမ်းလှမ်းချက်နဲ့အခုလိုတီးသန့်တွေ့ဆုံလာလို့လည်းပြောဆိုသွားပါတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဘက်ကတော့မြန်မာနိုင်ငံအနေနဲ့နိုင်ငံမှာဘာတွေဖြစ်နေတယ်လဲဆိုတာကိုတခြားသူတွေထက်ပိုပြီးတော့နားလည်တယ်ဆိုပြီးတုံ့ပြန်ပါတယ်။ဒါပေမဲ့မိဖက်တွေဘက်ကထောက်ပံ့ကူညီပေးဖို့ကိုလည်းတိုက်တွန်းသွားပါတယ
်။ So it's good to get together and to discuss issues in which we're both interested. Most people have different points of view.
နှစ်ဖက်စေဝင်စားတဲ့အကြောင်းအရာတွေကိုအတူထိုင်ပြီးဆွေးနွေးကြမယ်ဆိုတာကအများရန်ကောင်းပါတယ်။လူတွေမှာအမြင်မတူတာတွေရှိပါတယ်။ဒါပေမဲ့တစ်ဖက်နဲ့တစ်ဖက်အယူဆတွေဖလှယ်ပြီးတော့တယောက်နဲ့တယောက်နားလည်ဖို့စူးစမ်းကြရမှာပါ။ကျမတို့အနေနဲ့ပြောနိုင်တာကတော့ကိုယ်နိုင်ငံရဲ့ပြဿနာကိုတခြားနိုင်ငံတွေထက်ကျမတို့ပိုသိတယ်ဆိုတာပါပဲ။ရှင်းဘက်ကလည်းကိုယ်နိုင်ငံအကြောင်းသူများထက်ပိုသိတယ်လို့အလားတူပြောမှသိကြပါရယ်။ဒါကြောင့်ကျမတို့အနေနဲ့ဘာတွေဖြစ်ပျက်နေတယ်လဲဆိုတာနဲ့အခြေအနေဘယ်လိုရှိတယ်လဲဆိုတဲ့အပေါ်ရှင်းပြဖို့ပို့ပြီးတော့တင့်တော်ကောင်းမွန်ပါရယ်။ဒါပြင်ကျမတို့နိုင်ငံကိုလူတိုင်းအတွက် ဘေးကင်းလုံခြုံပြီးတော့တိုးတက်ကြီးပွားတဲ့နေရာတစ်ခုဖြစ်လာစေရေးကြိုးပမ်းတဲ့နေရာမှာကုညီထောက်ပံ့ပေးဖို့မိတ်ဆွေအားလုံးကိုလည်းကြိုးဆိုပါတယ်
။ဖန်စီထောင်ချခံထားတဲ့ Writers သတင်းတောင်နှစ်ဦးအရေးနဲ့ပတ်သက်ပြီးလဲအမေရိကန်ဒုတိယသမ္မတ Mike Pence ကဆွေးနွေးပါတယ်
။ Let me also say that in America we believe in
အမေရိကန်အနေနဲ့လွတ်လပ်ပြီးတော့မိခိုကင်းတဲ့မီဒီယာတွေပါဝင်ကျွန်တော်တို့ရဲ့ဒီမိုကရေစီအလေးထားတွေယူဆတွေကိုယုံကြည်ကြပါတယ်။ပြီးခဲ့တဲ့နှစ်တုန်းကသတင်းတောက်နှစ်ဦးဖမ်းဆီးပြီးတော့ထောင်ချလိုက်တဲ့ကိစ္စအပေါ်မှာတန်းနဲ့ချီတဲ့အမေရိကန်ပြည်သူတွေစိတ်အနှောက်အယှက်ဖြစ်ရပါတယ်။အဲဒါကြောင့်ကျွန်တော်အနေနဲ့လွတ်လပ်ပြီးတော့မိခိုကင်းတဲ့သတင်းမီဒီယာအရင်းနဲ့ပတ်သက်ပြီးတော့လည်းဆွေးနွေးလိုပါတယ်
။ရခိုင်ပြည်နယ်မြောက်ပိုင်းကနေတိမ့်နဲ့ချီတဲ့ရိုဟင်ဂျာတွေဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးခဲ့ရပြီးတဲ့နောက်တစ်နှစ်ကျော်ကြာကာလအတွင်းပထမဆုံးအချိန်ဌာနေပြန်ရေးလုပ်ငန်းစဉ်ကိုမနေ့ဖြန်မှစတင်မဲ့အချိန်မှာပဲမြန်မာနဲ့အမေရိကန်နှစ်နိုင်ငံကြားဆွေးနွေးပွဲထွက်ပေါ်လာတာပါမြန်မာအစိုးရဘက်ကတော့ရိုဟင်ဂျာဆိုတဲ့အသုံးနှုန်းကိုလက်မခံပါဘူးဒါပေမဲ့မြန်မာနိုင်ငံတည်းမှာနေထိုင်သူတွေမှန်ရင်ပြန်ပြီးလက်ခံမယ်လို့ပြောဆိုထားပါတယ်အမေရိကန်ပြည်ထောင်စုဘက်ကတော့ရိုဟင်ဂျာတွေအပေါ်အကြမ်းဖက်မှုကျူးလွန်သူတွေဆိုတဲ့ဆွတ်ဆွဲချက်နဲ့မြန်မာစစ်တပ်ရရှိတချို့ကိုတန်းခတ်ပိတ်ဆို့ထားပါတယ်ရှင်
။နောက်တင်ငီထိုင်းစူးစီးတင်ပြပေးထားတာပါ။တစ်ဆက်တည်းမှာပဲတင်ပြပေးခြင်းတဲ့သတင်းလှော်မှာတော့စင်ကာပူနိုင်ငံမှာကျင်းပနေတဲ့အာဆီယံထိပ်သီးနဲ့ဆက်ဆက်နိုင်ငံများထိပ်သီးစည်းဝေးပွဲတွေအတွင်းမြန်မာနိုင်ငံတွင်းကလူခွင့်ရေးအခြေအနေတွေနဲ့ပတ်သက်ပြီးနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ဟာအတော်လေးဖိအားပေးခံနေရတဲ့သဘောရှိနေပါတယ်။တစ်ချိန်တည်းမှာပဲရခိုင်ရင်းနဲ့ပတ်သက်ပြီးအစိုးရအနေနဲ့ပြည်ရင်းမှာလည်းဖိအားတွေရင်ဆိုင်နေရတာမို့နှစ်ဖက်ဘေးကျက်နန်းကျက်အနေထားမျိုးတော့ကြုံနေရတယ်လို့သုံးသပ်သူတွေကရှုမြင်ပါတယ်။ကိုသားညုံကစုံစမ်းမေးမြန်းထားတာတွေကိုပြောပြပေးပါမယ်ရှင်
။မြန်မာနိုင်ငံရခိုင်မြောက်ပိုင်းပြည်ပခါနဲ့ဆက်ဆက်နေတဲ့ရိုဟင်ဂျာဒုက္ခသည်တွေအရေးကိစ္စအပေါ်မှာနိုင်ငံတကာကနေပြီးတော့စိုးရိမ်မှုတွေရှိနေတဲ့အကြောင်းရခိုင်ပြည်နယ်အရင်းနဲ့ပတ်သက်ပြီးတော့စိုးရိမ်မကင်းဖြစ်မှုတွေကိုအာဆီယံထိပ်သီးအစည်းအဝေးရလာထုတ်ပြန်ချက်မူကြမ်းမှာဖော်ပြခဲ့လို့ပဲ။အစည်းအဝေးပြင်ပမှာလည်းနိုင်ငံတကာခေါင်းဆောင်ချုပ်ကဒီကြောင်းပြောဆိုမှုတွေရှိပါတယ်။အမေရိကန်သမ္မတ Mike Pence နဲ့ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်တို့တွေ့ဆုံစဉ်မှာလေရွန်ဂျာရေးကိစ္စနဲ့သတင်းမီဒီယာလူလတ်ခွင့်ဆိုင်ရာစွန့်ရင်ချက်တွေကိုကန်ဒုတိယသမ္မတကပြောခဲ့ပါသေးတယ်။ဒါပေမဲ့လည်းဒေါက်ဆန်းစုကြည်ဘက်ကတော့ဒီဝေဖန်ချက်တွေကိုလက်ခံလိုက်လျှော့လို့ရပုံမရှိဘူးလို့မြန်မာသတင်းမီဒီယာကောင်စီရဲ့တွေ့ပတ်တွင်မှုကုသလွန်ဆောင်ချက်ကပြောပါတယ
်။ဒေါက်ဆန်းစုကြည်အနေနဲ့ကဘသူပါပြောပြောပေါ့နော်။သူလက်ခံထားတဲ့အယူအဆသူကမှန်တယ်လို့ထင်တဲ့အယူအဆသူကျင့်သုံးနေတဲ့အယူအဆရှိလို့ရှင်ဒီပြောတာကလက်မခံဘူးဆိုရဲအတိတ်ပဲပေါ့နော်အဲ့လိုမျိုးအာတုံ့ပြန်တာမျိုးဟိုတွေ့ရတယ်ပေါ့နော်ကိုယ့်အကြောင်းကိုပို့တည်တယ်လို့သူပြောတာဟုတ်ပဲကိုယ့်နိုင်ငံအကြောင်းကိုကိုကတရားရေးချက်ပို့တည်တယ်လို့ပြောရတဲ့အကြောင်းမျိုးတော့မင်းတို့ဘာလာပြောငါတို့လက်မခံဘူးဆိုရဲဟိုဟာပေါ့လေဟိုသဘောထားမျိုးကတော့တွေ့ရတာပေါ့အဲ့လိုမျိုးကတော့ဒီကြပေါက်ကိုအော်မြင်ရတယ်လေသားပေါ့
ကန်ဒုတိယသမ္မတနဲ့နိုင်ငံတော်တိုင်ပင်ခံလို့နှစ်ဦးတည်တံ့တွေ့ဆုံတာဟာမြန်မာဘက်ကကလန့်ချက်ကြောင့်ဖြစ်တယ်လို့သိရပါတယ်နိုင်ငံတကာစိုးရိမ်ချက်တွေပေါ်မှာမျက်နှာစုံကြီးရှင်းလင်းဖို့မဖြစ်မနေလိုအပ်တာကြောင့်မလို့အခုလိုမျိုးကန်ဒုတိယသမ္မတနဲ့မြန်မာခေါင်းဆောင်နှစ်ဦးတည်တံ့တွေ့ဆုံတာဟာကောင်းမွန်တဲ့ခြေလှမ်းဖြစ်တယ်လို့မြန်မာရေးသုံးသပ်သူဒေါက်တာရမျိုးသိန်းကယူဆပါတယ်နိုင်ငံတကာရဲ့စိုးရိမ်ချက်တွေပေါ်မှာလည်းဒေါက်ဆန်းစုကြည်ဘက်ကလေးထားလူတွေဆိုတာကိုအခုတွေ့ဆုံမှုကပေါ်လင်းတယ်လို့သူကပြောပါတယ်ရခိုင်ရေးကင်တွေမှုမှာပြည်တွင်းဖိအားတွေကိုဂရုစိုက်ဖို့လိုလိုပဲနိုင်ငံတကာရဲ့ယုံကြည်မှုကိုလည်းရဖို့ရည်ကြည်တယ်လို့ဒေါက်တာရေမျိုးသိန်းကပြည်ပကိုပြောပါတယ
်ပြည်တွင်းရဲ့အချက်အလက်နဲ့နိုင်ငံတကာရဲ့စိန်ခေါ်မှုတွေကြားထဲမှာအတိုင်းအမြန်ပုံကိုထောင်ဆန်းစုကြည်အနေနဲ့နော်ဟိုရှင်းလဲလျှောက်တာပြားလဲဆွဲတာတုံ့ပြန်ခဲ့တယ်လို့ကျွန်တော်ကတော့အဲ့လိုသုံးသပ်ပါတယ်မြန်မာနိုင်ငံအနေနဲ့လည်းနိုင်ငံတကာရဲ့ယုံကြည်မှုနဲ့ထောက်ခံမှုကိုရအောင်နော်လိုအပ်တဲ့ခြေလှမ်းတချို့ကိုနော်လှမ်းပြဖို့လိုအပ်ပါတယ်အဲ့ဒီမှာကျွန်တော်အမြင်ကတော့မြန်မာအစိုးရကနေဖွဲ့စည်းထားတဲ့လွတ်လပ်တဲ့စုံစမ်းစစ်ဆေးကော်မရှင်ရဲ့ဆောင်ရွက်ချက်တွေဟာပွင့်လင်းမြင်သာရှိဖို့လိုအပ်ပါတယ်။နောက်ပြီးတော့နိုင်ငံရဲ့တရားဥပဒေနဲ့အညီနော်ဥပဒေကိုကျော်လွန်ပြီးဆောင်ရွက်မှုတွေရှိမယ်ဆိုရင်နော်ကျေကျေတက်တက်ဖြစ်ဖြစ်ရောက်အရေးယူဆောင်ရွက်တာမျိုးတွေအလုပ်ဖို့လိုအပ်ပါတယ်
။သတင်းသမားကုတာလွန်ဆောင်ထက်ကတော့လူခွန်ကြီးထူးဖြစ်ဒီရခိုင်ရင်းနဲ့ပတ်သက်ပြီးတော့ဒေါန်ဆန်းစုကြည်ဘက်မှခိုင်မာတဲ့မူဝါဒမရှိတာဟာနှစ်ဖက်ဖိအားတွေကိုရင်ဆိုင်နေအညာမှာပို့ပြီးတော့ခက်ခဲစီတယ်လို့ယူဆပါတယ်။
ဟိုပါမပါတာတွေဘက်ကဟာလာဒီလိုစစ်တပ်ဘက်ကလည်းဒါနိုင်ငံတကာနဲ့အကြောင်းပြပြီးအချက်ကိုင်နေလို့ထင်ရတယ်။အာနိုင်ငံတကာကလည်းစစ်တပ်ကိုကာကွယ်လို့ထင်ရတယ်။အဲ့တော့အဓိကကတော့ဗာလဲဆိုတော့ခိုင်မာတဲ့မူဝါဒ principle ကြောက်နေလို့ကျွန်တော်ယူဆတာပေါ့နော်။အဲ့တော့သူ့ကို democracy icon ဖြစ်တည်ထားတဲ့ဒီနိုင်ငံတကာအတွက်ကတော့ democracy ပြည်ကောင်းတယောက်အနေနဲ့ဒီလိုလူခွင့်ကိုတမိုးထားလိမ့်မယ်လို့အလိုအမျိုးလေးနဲ့ကြတာလေဒါနဲ့အခုကအဲ့လိုဖြစ်မလာဘူးဆိုတော့က င်းစရယ်ပျောက်တဲ့သဘောမျိုးမူဝါဒနဲ့စီမံခန့်ခွဲမှုပြဿနာတက်တဲ့သဘောမျိုးလို့ကျွန်တော်တို့ကမြင်ပါတယ
်အခုလိုဒီအာဆီယံမျက်နှာစာမှာဖိအားပေးတာတွေရင်ဆိုင်နေရချိန်မှာပဲမနေ့ပြန်နိုဝင်ဘာလ15ရက်နေ့ကျရင်တော့ရင်ဂျာဒုက္ခသည်တွေပြန်လည်လက်ခံရေးအစီအစဉ်မြန်မာနိုင်ငံမှာစတင်မှာပါဒါမှမဟုတ်ဒုက္ခသည်တွေလက်ခံရေးမြန်မာဘက်ကပြင်ဆင်ထားပြီးမယ်ဘင်္ဂလားဒေ့ရှ်ဘက်ကတကယ်ပဲအစီအစဉ်တိုင်းဒုက္ခသည်တွေပို့နိုင်ပါမလားဒုက္ခသည်တွေရဲ့သဘောဆန္ဒနဲ့အညီနေရာပြန်ရေးဖြစ်လာပါမလားဆိုရင်မှုတွေကတော့ရှိနေသေးပါကုလသမဂ္ဂဘက်ကတော့ဒုက္ခသည်တွေနေရာပြန်ရေးအဆင်သင့်မဖြစ်သေးဘူးဆိုပြီးပြောဆိုထားပါတယ်ခင
်ဗျာဆရာခင်ဗျာရှင်ဒီခေတ်ကြီးနဲ့ရေးပါဝင်မြန်မာနိုင်ငံကလူ့ခွင့်ရေးအခြေအနေတွေကြောင့်အမေရိကန်လိုအနောက်နိုင်ငံတွေတောင်မှကအာရှနိုင်ငံတွေစားမှာပါဝေဖန်တဲ့တွေထွက်ပေါ်လာနေပါတယ်မြန်မာနိုင်ငံတဝန်းကလူ့ခွင့်ရေးအခြေအနေတွေအပေါ်နိုင်ငံတကာနဲ့ဒေသတွင်းကစိုးရိမ်မှုတွေကြောင့်မြန်မာနိုင်ငံရဲ့နိုင်ငံတကာဆက်ဆံရေးအပေါ်နှုတ်ဆက်တွေတက်ရောက်မှုတွေဘာပဲရှိလာနိုင်ပါသလဲမြန်မာနိုင်ငံရဲ့နိုင်ငံတကာဆက်ဆံရေးတိုးတက်အောင်ဘာတွေလုပ်ဖို့လိုအပ်နေပါသလဲဆိုတာတွေကို VOE ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်မှဆွေးနွေးကြရအောင်ပါရှင်ပါဝင်ဆွေးနွေးပြီးမြဲလူသူတွေအနေနဲ့ VOE ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အစံဖိုင်နဲ့ပဲဖြစ်ဖြစ် view ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးဖို့ချားနိုင်တယ်လို့ view ရဲ့ Facebook စာမျက်နှာမှာလည်းမျက်ချက်တွေကြိုတင်ရေးသားပေးဖို့ချားနိုင်ပါတယ်။နေ့နေ့ကတိုက်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါရစေ
။စနေညတိုင်းလေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်အပ်ပါရစေ။အခုဆက်ပြီးကြားပြည်နယ်ဆိုင်ရာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးခြင်းပါတယ်။ကရားပြည်နယ်ဝန်ကြီးချုပ်ဦးအယ်ဖောင်ရှိုးကို NLD ပါတီစီမင်းစည်းကမ်းချိုးဖောက်ခဲ့တယ်လို့စစ်ဆေးတွေ့ရှိရလို့ခေါ်ယူသတိပေးလိုက်တယ်လို့ NLD ပါတီပြောရေးဆိုခွင့်ရှိသူကပြောပါတယ်။ဘာကြောင့်သတိပေးတာလဲဆိုတာအတိအကျကိုမသိပေမဲ့ပြီးခဲ့တဲ့ရက်ပိုင်းကတော့လွိုက်ခေါ်ကက်သလစ်သာသနာပိုင်အဖွဲ့ကဝန်ကြီးချုပ်နဲ့ပတ်သက်ပြီး NLD ပါတီကိုတိုင်ကြားထားရဖြစ်ရရှိထားပါတယ်။ VOA သတင်းတောက်မတ်မီခါကသတင်းပေးပို့ထားပါတယ်ရှင်။
NLD ပါတီစီမင်းစည်းကမ်းကိုချိုးဖောက်တဲ့ဆိုပြီးစစ်ဆေးတွေ့ရှိရတဲ့အတွက်ကြားပြည်နယ်ဝန်ကြီးချုပ်ဦးအယ်ဖောင်ရှိုးကိုအရေးယူခဲ့တာဖြစ်ပြီးအရေးယူတာမှလည်းအရေးယူခံရတဲ့ကာယကံရှင်ဘက်ကတိကျတဲ့ဖြေရှင်းချက်ပေးပိုင်권ပေးထားသလိုပါတီဗဟိုလူကြီးတွေဘက်ကအစဉ်စဉ်စစ်ဆေးပြီးမှသာအခုလိုအရေးယူလိုက်တာဖြစ်တယ်လို့ NLD ပါတီပြောရေးဆိုခွင့်ရှိသူဒေါက်တာမျိုးညွန့်ကပြောပါတယ်အရေးယူခဲ့တာနဲ့ပတ်သက်လို့မေးတာမှာတော့ဘာကြောင့်တတိပေးတာလဲဆိုတဲ့အတိအကျကိုပြောဆိုခဲ့ခြင်းမရှိပါဘူးဘလို့မျိုးအပြစ်ပေးလိုက်တယ်လဲဆိုတာကိုလည်းထုတ်ဖော်ပြောဆိုခဲ့တာမရှိခဲ့ပါဘူးခေါ်ယူတတိပေးတာနဲ့ပတ်သက်လို့ဒေါက်တာမျိုးညွန့်က
ဟောအခုကလည်းသူ့ကိုဟိုခေါ်ယူတတိပေးတဲ့သဘောပါဒါဘူးပဲကျွန်တော်တို့ကအရေးယူတယ်လို့ပြောတာပါသူကဟိုဥပဒေကြောင်းအရာမှားရင်တော့မရှိပါဘူးဒါပေမဲ့ကျွန်တော်တို့ဥပဒေကြောင်းအရာမှားရင်လည်းကျွန်တော်ပါတီစည်းကမ်းရလိုက်လာအောင်ညွှန်ကြားချက်တူရှိပါတယ်ခင်ဗျအဲအဲ့အတွက်ကိုကျွန်တော်သတိပေးရပါမျို
းမကြသေးခင်တုန်းကကြားပြည်နယ်ဝန်ကြီးချုပ်နဲ့ကက်သလစ်သာသနာပိုင်အငင်းပွားမှုကိစ္စဖြစ်ပွားခဲ့ပြီးလွိုက်ကော်ကက်သလစ်သာသနာပိုင်အဖွဲ့ကဝန်ကြီးချုပ်နဲ့ပတ်သက်ပြီး NLD ပါတီကိုတိုင်ကြားထားရဖြစ်ရရှိထားခဲ့ပါတယ်ဝန်ကြီးချုပ်ကသူ့မဲဆန္ဒနဲ့မဲဆယ်မြို့နယ်မှာရှိတဲ့ယေဇူးရွှေနှလုံးတော်ကက်သလစ်ဖျားရှိခိုးကျောင်းမြေဧကဝတ်ခံကိုတင်းယူထားတယ်လို့စွပ်စွဲခံထားရပါတယ်ခေါ်ယူတည်ပေးခံရမှုအရေးယူခံရမှုနဲ့ပတ်သက်ပြီးကြားပြည်နယ်ဝန်ကြီးချုပ်ကိုဆက်သွယ်မေးမြန်းခဲ့ပေမဲ့ဖြေကြားတာမရှိခဲ့ပါဘူး။လွိုက်ကော်ကက်သလစ်သာသနာပိုင်းကျောင်းနိုင်ဖုံးတော်ကြီးရစ်ချတ်သူရာထုံးကတော့ဝန်ကြီးချုပ်ကို NLD ပါတီဘက်ကခေါ်ယူတည်ပေးခဲ့တာကိုမသိဘူးလို့ဆိုသလိုအခုလိုတည်ပေးခံရတာဟာလေဒီမြေယာအငင်းပွားမှုကြောင့်လားဆိုတာကိုလည်းသူ့အနေနဲ့တိကျစွာအဖြေမပေးနိုင်ဘူးလို့ပြောပါရယ်။ပါတီဘက်ကိုတိုင်ကြားခဲ့တာရှိခဲ့ပေမဲ့ကြားပြတ်ရွေးကောက်ပွဲပြီးမှသာစုံစမ်းစစ်ဆေးပေးသွားမယ်လို့ပါတီဘက်ကဆိုခဲ့ကြောင်းဖုံးတော်ကြီးရစ်ချတ်သူရာထုံးကဆိုပါတယ်။အငင်းပွားနေတာတိုင်ကြားခဲ့တာနဲ့ပတ်သက်လို့ဖုံးတော်ကြီးရစ်ချတ်သူရာထုံးက
ဘသူသူတကယ်သူကိုပိုင်တွေ့ပါပဲ။အခုတော့ဆယ်သူအိမ်လေးဆောက်ထားတယ်။သူအမေဘာလို့မိခင်အဲ့မှာနေတယ်တော့ရှိတယ်။အိမ်တည်းလေးပေါ့။ဒါမဲ့ကျွန်တော်အငင်းပွားတဲ့နေရာတော့မဟုတ်ပါဘူး။အငင်းပွားတဲ့နေရာရဲ့တစ်ဖက်ချမ်းပေါ့။အစတူကအရင်တောင်ချချောင်းခွာပြီးတော့ယူထားတာလေ။ဒါကျွန်တော်တို့ပြောတာတော့ဒီတောင်ချချတောင်ဖက်ကတော့သာသနာမြေပေါ့နော်။ခေါင်းလည်းဖြစ်နေတယ်။အဲ့ဒါဟုတ်ဖက်ချတော့ဒါသူ့ရဲ့ဘယ်လိုယူထားပေါ့နော်။အဲ့သာသနာမြေတော့ဒီဖက်ချတော့ပြန်ပေးပါဆိုတာပြောထားတာလေ။
ဖုံးတော်ကြီးအဆိုအရဝင်းကြီးချုပ်မဖြစ်ခင်မဲဆဲပညာရေးမှုအဖြစ်တာဝန်ယူခြင်းကတည်းကတာသနာမည်အတွင်ခြုံနယ်ရှင်းကခြံခက်ခဲ့တာဖြစ်ပြီးအဲ့ဒီကတည်းကကန့်ကွက်ခဲ့တာကိုလက်မခံခဲ့ဘူးလို့ဆိုပါတယ်ဝင်းကြီးချုပ်ဖြစ်လာပြီးတော့မှအာနာတုံးကစာရွက်စာတမ်းလို့မတရားတိမ်းဖို့လုပ်ခဲ့တယ်လို့ဆွဆွဲပြောဆိုထားပါတယ်အဲ့ဒီပါတီတာဝန်ယူခြင်းကာလအတွင်းပါတီဘက်ကဝင်းကြီးချု ထမဆုံးတတိပိတ်ခံရသူကတော့မွန်ဝင်ကြီးချုပ်ဟောင်းဦးမင်းမင်းဦးဖြစ်ပါတယ်။နောက်ဆုံးမှာတော့ဦးမင်းမင်းဦးဟာဝင်ကြီးချုပ်ရာထူးကနှုတ်ထွက်စာတင်ပြီးနှုတ်ထွက်သွားခဲ့ပါတယ်ရှင်
။မမေခါသတင်းပေးပို့ထားတာပါ။အခုဆက်ပြီးနားဆင်ရမယ့်သတင်းလွှာတစ်ပုဒ်မှာတော့ဘင်္ဂလားဒေ့ရှ်ကရိုဟင်ဂျာဒုက္ခသည်တွေကပထမဆုံးဖြစ်မနေ့ပြန်မှာဌာနေပြန်ရေးလုပ်ငန်းစဉ်စတင်မှုရှိနေချိန်မှာဖိအားပေးပြီးဌာနေပြန်ခိုင်းမဲ့အရေးကိုဒုက္ခသည်တွေစိုးရိမ်နေကြပါတယ်။On chip brand ဒုက္ခတဲ့စခန်းကကိုတင်မောင်စန်းကိုမတ်တင်ကြီးထိုက်ကဆက်သွယ်မိမြင်ထားပါရဲ့ရှင
်။မနေ့ပြန်မှာဆက်ပြီးတော့ပြန်ပို့မဲ့စီရင်ထဲမှာပါလာပါလားရှင
်။အေးပါပါတယ်ပါပါတယ်ခင်ဗျာ
။ဘာဒီများဒီဘင်္ဂလားဒေ့ရှ်အစိုးရဘက်ကပြင်ဆင်နေပါတယ်လဲရှင်။ဘာဒီလုပ်နေပါတယ်လဲအခုလောလောဆယ်
။တို့ကအမြင်ကတော့တို့ကဟိုကကျွန်တော်ကိုဟိုကအတင်းနဲ့လုံးမလို့အတင်းနဲ့မလို့လို့ပြောနေတယ်။လောလောဆယ်ကတော့တို့အတင်းလုံးမလားမလို့လားမနေ့ပြန်မနေ့ပြန်မှာပဲတိရှိပါမယ်။
ဟုတ်ကဲ့အခုအဲ့တော့ကိုတင်မောင်ဆန်းတို့ကိုပြန်ပို့မယ်ဆိုတော့ဘယ်မှာထားထားပါသလဲရှင်လူစုထားပါသလား
အေးလူကတော့လောလောဆယ်တော့အခုကတော့လူမစုပါဘူးမနေ့ညအစောကြီးပဲလူစုမယ်လို့တင်ပါတယ်ကျွန်တော်ဟောခဏပြန်ရတော့ဒီမှာဒီနေပြီ
ကိုတင်မောင်ဆန်းကအခုဘယ်စခန်းမှာလဲရှင
်ကျွန်တော်ကတော့ဝန်ချီတင်ဝန်ချီတင်ဒုက္ခစစ်ကဲမှာပါဝန်ချီတင်ဒုက္ခစစ်ကဲမှာပ
ါဟုတ်ကဲ့ရှင်စခန်းထဲမှာဘယ်နှစ်ယောက်လောက်ပြန်မဲ့သူတွေရှိပါသလဲ
အဲကျွန်တော်လည်းပါပါတယ်ကျွန်တော်လည်းဟိုကကျွန်တော်ဆွေမျိုးလည်းပါပါတယ်ကျွန်တော်ဟိုကကျွန်တော်စကဲမှာလို့တဲ့အများကြီးပါပါတယ်ဟိုက300ကျော်ကျော်အင်တန်စု300ကျော်ကျော်ပါပါတယ်ခင်ဗျ
ပြန်ပို့မဲ့သူတွေကိုဘယ်လိုများရွေးပါသလဲရှင်ကိုတင်မောင်ဆန
်းဘာမှချွေတော့မရှိပါဘူးဟိုကသူတို့ကတော့ဟိုကအဲအတရားကဟိုသွားပြီးတော့ကိုသေးချင်းရင်းသွားပြီးတော့သူတို့ကိုပြောတယ်ကျွန်တော်မြို့မှာသွားရမယ်ပြင်ရမယ်ဒါပဲပြောတယ်ကိုကတော့အတင်းတော့ကိုကတော့လောက်တာမရှိပါဘူးမနိုင်ပြင်တဲ့အတင်းလုံးမလားမလို့တော့မနိုင်ပြင်လည်းကြည့်မှာပါခင်ဗျ
ကိုတင်မောင်ဆန်းတို့အခုဒီနေ့အထိပေါ့နော်အခုကတော့မိုးချုပ်ပါပြီဒီနေ့အထိရောဒီပြန်ရေးလုပ်ငန်းစဉ်နဲ့ပတ်သက်ပြီးတော့ဟိုအာနာပိုင်ဒီဘက်ကလာပြီးတော့ပြောတာမျိုးစီစဉ်တာမျိုးဘာများရှိပါသလဲ
အကွာတော့အနာပြင်ဟိုကအနာပိုင်းတွေကဟိုကမာကြီးတွေကိုပဲပြောရဲခင်ဗျမာကြီးတွေကိုမာကြီးကဟိုကလူတွေကိုသွားအင်းတောင်ဦးစီးစီကိုသွားပြီးတော့ပြောပါတယ်ခင်ဗ
ျကိုတင်မောင်ဆန်းတို့ကရောအခုအထုပ်ပိုးပြင်ထားပြီလားမနေ့ပြန်ပြန်ရမယ်ဆိုတဲ့ခါရောက်တော့
ဟောကျွန်တော်တို့ကဟိုကစီးင်းချတာစီးင်းကတော့ကျွန်တော်မြင်ပါတယ်ခင်ဗျကျွန်တော်စီးင်းချတာနဲ့ကျွန်တော်ကတော့တော်ဆိုးရင်နေပါတယ်ခင်ဗျအဲ့ဒါကြောင့်မလို့ကျွန်တော်ပြောတာပါခင်ဗျ
အဲ့တော့ကိုတင်မောင်ဆန်းတို့အနေနဲ့အထုပ်ပိုးပြင်ထားတာဘာညာဘာမှမရှိဘူးပေါ့နော
်အေးဘာမှမရှိဘူးခင်ဗျအ
ဲ့တော့အနာပိုင်းနေဘက်ကဖိအားပေးနေတာမျိုးမဖြစ်မနေပြန်ရမယ်ကားပေါ်ဆွဲတင်မယ်ဆိုတဲ့အနေထားတွေရောရှိပါသလား
အဲ့လိုကတော့အခုတိမရှိပါဘူးကျွန်တော်တို့နဲ့ထိုင်ရင်မို့တော့ဟိုကဒိတ်တော်မကွာပါဘူးဗျာ၄-၅မိုင်ချုံလို့ပဲဟိုကဒေးဝါနဲ့ဘလုံးနဲ့9မိုင်6မိုင်တော့ပဲကွာတာပါခင်ဗ
ျဟုတ်9မိုင်6မိုင်လောက်ပဲကွာတယ်ဆိုတော့အခုဒီမနေ့ပြန်มาစကြမယ်ဆိုတဲ့ခါရောက်တော့ဒီဌာနေပြန်ရေးအတွက်လှုပ်လှုပ်ရှားရှားဖြစ်နေတာမျိုးဟိုအနာပိုင်းနေလာပြီးတော့သွားဖို့လာဖို့စီစဉ်တာမျိုးတွေလည်းဘာမှမရှိသေးဘူးပေါ့နော
်အကွာတော့လောလောဆယ်တော့မရှိပါဘူးဟိုအနာပိုင်းတွေကဟိုလုံချွေချင်းချင်းချင်းချင်းတာရှိပါတယ်ခင်ဗျ
ဒီဌာနေပြန်ရေးမှာကိုတင်မောင်ဆန်းတို့လိုမပြောင်းရင်တဲ့လူတွေကဘာဖြစ်လို့စည်ရင်ထဲမှာပါနေရတာလဲ
အဲ့ဒါကဘင်္ဂလားဆွေရကဘင်္ဂလားဆွေရကအဲ့ဒါအာကျွန်တော်ဟိုသွားတာနဲ့အဲ့ဒါဟိုစည်ရင်လောက်တာမဟုတ်ပါဘူးကိုတပေါ်နဲ့ကိုထူတာလောက်တာကြီးတော့ကျွန်တော်ကချွန်ကြတာပဲဖြစ်တယ
်မတင်ကြီးထိုက်ပါရှင်ဒုတိယပိုင်းနိုင်ယူဝဲမှာအပတ်စင်ကဏ္ဍတွေကိုထုတ်လွှင့်ပေးသွားမှာမို့စောင့်မျှော်နားဆင်ကြပါအောင်ရှင်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းတူ7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတူ19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဆန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်။ဒီဝေမြန်မာပိုင်းရဲ့2018ခုနှစ်နိုဝင်ဘာ14ရက်ဗုဒ္ဓဟူးနေ့ညပိုင်းစီစဉ်တွေကိုလိုင်းဒိုမီတာ25 kHz 1953ညလိုင်းဒိုမီတာ32 kHz 11803ညနဲ့လိုင်းဒိုမီတာ57 kHz 9335တို့ကနေဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။ဒီညပိုင်းနားဆင်ရမယ့်သတင်းပတ်ဆင်ကဏ္ဍတွေမှာမြန်မာလူထုနဲ့ကျန်းမာရေးအစီအစဉ်မှာအမျိုးသမီးတွေရင်သားကင်ဆာကြောင့်အသက်ဆုံးရှုံးတဲ့အထိအခြေအနေမဆိုးအောင်ဘယ်လိုကာကွယ်မလဲဆိုတဲ့အကြောင်းနဲ့မြမရေးသုံးသက်ချက်မှာတော့ကြောက်ဖြူစီမံကိန်းကိစ္စမြမအတွက်တရုတ်စဉ်းစားရဲ့လားဆိုတဲ့အကြောင်းအရာနဲ့ပတ်သက်ပြီ
း There are still issues to be ironed out because for example the when coming to the Jiao Phu Deep Sea Port
American Jiangsu Stimson သူတည်သနာအဖွဲ့ကတရုတ်မူဝါဒရေးရာပူးတွဲညွှန်ကြားမှုယွန်းဆွန်းနဲ့ဥကြောစံတာတို့ဆွေးနွေးသုံးသက်တင်ပြထားတာကိုနားဆင်ရဖို့ရှိပါတယ်ဒါပြင်အားကစားသတင်းအစီအစဉ်ကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးပါမယ်။အခုရင်ဆုံးတော့လူလူနဲ့အကျမရေးအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်။ရင်သားကင်ဆာဖြစ်မဖြစ်ဘယ်လိုဂရုတစိုက်ဆောင်ကြည့်ပြီးတိတိနဲ့အချက်တွေကိုသိထားရင်ဒီရင်သားကင်ဆာရဲ့ဆိုးရွားတဲ့ဘေးအန္တရာယ်တွေကိုကျော်လွှားနိုင်မှာဖြစ်တယ်လို့ဆေးပညာရှင်တွေကပြောပါရယ်။ဒေါက်တာတန်းစောကလူလူနဲ့အကျမရေးအစီအစဉ်မှာတင်ပြပေးထားတာကိုနားဆင်နိုင်ပါရဲ့ရှင်။
ယုံမိတဲ့အနေနဲ့မိမိရင်သားကိုမိမိကိုယ်တိုင်မကြာခဏဆန်သက်စစ်ဆေးကြည့်ဖို့လိုတယ်လို့ကျန်းကျင်သူတွေကပြောကြပါတယ်။အနည်းဆုံးတော့တစ်လတစ်ချိန်ဆန်သက်စစ်ဆေးပေးရမှာပါ။ရင်သားပပတ်လေးကိုနေရာလက်မကျန်အောင်လက်နဲ့ဆန်သက်ကြည့်ပြီးအလုံးချိတ်တွေရှိမရှိဆိုတာကိုစစ်ဆေးပေးရမှာဖြစ်ပါတယ်။အလုံးချိတ်တွေ့ပြီဆိုတာနဲ့အန္တရာယ်ဖြစ်နိုင်တဲ့အလုံးချိတ်ဟုတ်မဟုတ်ကိုနားလည်တကြတဲ့ဆရာဝန်တွေနဲ့ပြတာစစ်ဆေးပေးဖို့လိုပါတယ်။အလုံးချိတ်ရှိမရှိကိုလက်နဲ့ဆန်သက်ကြည့်ပြီးတဲ့အခါနိုဒီကောင်းကိုလည်းခက်ဖော့ဖော့ညှစ်ကြည့်ရပါမယ်။အရေးကြီးပဲဖြစ်ဖြစ်ပြီးပဲဖြစ်ဖြစ်တွေးရည်ပဲဖြစ်ဖြစ်အရေးတစ်ခုခုစိတ်ထွက်လာမယ်ဆိုရင်ဆရာဝန်နဲ့ပြသပေးရမှာပါဘယ်ဘက်ရင်သားနဲ့ညာဘက်ရင်သားနှစ်မျိုးလုံးကိုဆန်သက်စစ်ဆေးပေးရမှာဖြစ်ပါတယ်ဂျိုင်းအထိဆန်သက်စစ်ဆေးကြည့်ဖို့လိုပါတယ်မိမိရင်သားကိုမိမိကိုယ်တိုင်ဆန်သက်စစ်ဆေးပေးခြင်းဟာရင်သားကိစ္စယောဂါကိုစောစောစစ်စစ်ဖော်ထုတ်တဲ့နေရာမှာအထောက်အကူဖြစ်စေနိုင်ပြီးတောက်ကင်းအောင်ကုသနိုင်မှုအခွင့်အရေးတွေကိုတိုးမြင့်စေတယ်လို့ရှီအောင်နေစီကိစ္စဖောင်ဒေးရှင်းအတွင်းမှုဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကပြောပါတယ်
သောသောစီးတွေ့ရင်လည်းဆရာတို့ကကြောက်ကင်းအောင်ကုသနိုင်တဲ့အတွက်အသေးပြောင်းနှုန်းကိုချော့ချနိုင်မှာဖြစ်ပါတယ်။သောစီးတွေ့ရှိဖို့ကမျိုးသမီးများအတွက်လွယ်ကူဆုံးကတော့မိမိရဲ့ရင်သားကိုမိမိတလားတစ်စင်ဆန်သက်ခြင်းအပြင်လုံးဖူးကျိတ်စသဖြင့်မတင်ကားပွဲလက္ခဏာတွေတွေ့တဲ့အခါမှာကုသမှုခံယူနိုင်မယ်ဆိုရင်အပြီးပြောက်ကင်းနိုင်ပါတ
ယ်။ရင်သားကိစ္စယောဂါဟာကြိုတင်ကာကွယ်ဖို့ခက်ခဲပေမဲ့သောသောစီးဖော်ထုတ်ကုသနိုင်ခဲ့မယ်ဆိုရင်တော့ကြောက်ကင်းအောင်ကုသနိုင်တဲ့ယောဂါတစ်ခုဖြစ်ပါလေ။အမျိုးသမီးတွေကြားထဲမှာရင်နာကိစ္စယောဂါကြောင့်အသက်သေဆုံးမှုတွေကိုလျှော့ချပေးနိုင်မှုအတွက်ရင်နာကိစ္စနဲ့ပတ်သက်တဲ့အသိပညာဘူးတရားတွေကိုဖြန့်ဝေပေးဖို့လိုတယ်လို့ချက်ချင်းတွေကပြောကြတာပါ။တကယ်ပါလို့မှလည်းအော်တိုဘာလကိုရင်နာကိစ္စခရီးပြည့်တဲ့လအဖြစ်သတ်မှတ်ပြီးရင်နာကိစ္စယောဂါနဲ့ပတ်သက်တဲ့လှုပ်ရှားမှုတွေပြုလုပ်ခဲ့ကြတာကြောင့်ရှီအောင်နေစီကိစ္စဖောင်ဒေးရှင်းနဲ့ဝိတာခါဖောင်ဒေးရှင်းတို့ကလည်းပူးပေါင်းပါဝင်လှုပ်ရှားခဲ့ကြတယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကပြောပါတယ်
။အော်တိုဘာလဟာတကယ်ပါလို့မှမျိုးသမီးများမှာအထင်အရဆုံးဖြစ်တဲ့ရင်နာကိစ္စခရီးပြည့်လဖြစ်ပါတယ်။ဒါကြောင့်မလို့ဆရာတို့ဒီနေ့ပွဲဟာဆိုလို့ရှိရင်ဝိတာခါဖောင်ဒေးရှင်းနဲ့ဆရာတို့ရဲ့ရှီအောင်နေစီကိစ္စဖောင်ဒေးရှင်းနဲ့ပူးပေါင်းပြီးတော့ဓမ္မပြည်တဝမ်းမျိုးသမီးတို့တွေမှာဖြစ်ပွားနေတဲ့ဖြစ်များဆုံးဖြစ်တဲ့ရင်သားကင်ဆာကာကွယ်ရေးစောစီးစွာတရှိရေးနဲ့ပတ်သက်တဲ့အသိပညာပေးဟောပြောပွဲအခမ်းအနားပဲဖြစ်ပါတယ်
။အဝါလုံးညင်ဟာလည်းကင်ဆာယောဂါတွေဖြစ်ဖို့အခွင့်အရေးများစေတာကိုတွေ့ရှိလာကြတာကြောင့်ကင်ဆာယောဂါကာကွယ်တားဆီးရေးလှုပ်ရှားမှုတွေမှာအဝါလုံးညင်ရှိမရှိဆိုတာတွေကိုဆက်သက်စစ်ဆေးပေးလာကြတယ်လို့ဝိသကာဖောင်ဒေးရှင်းဥက္ကဋ္ဌဖြစ်သူဒေါက်တာဒေါ်စုလာဟန်ကပြောပါလဲ။
လာကင်ဆာဆိုလို့ရှိရင်ဒီခုနပြောသလိုအမျိုးသမီးတွေအတွက်အဖြစ်များဆုံးယောဂရဲမှာပါပါတယ်။အဲ့နောက်ကဘာပေါ်မှာဆိုရင်16စက္ကန့်တိုင်းကိုအမျိုးသမီးတဦးနှုံးကိုဒီရင်သားကင်ဆာဖြစ်တာကိုတွေ့ရှိရတယ်။ဒါပေမဲ့ကောင်းတဲ့တစ်ချက်ကတော့စောစီးစွာသိရှိပြီးတော့ဂရုပြုကြမယ်ဆိုလို့ရှိရင်ဒီဖြစ်ပွားမှုနှုံးတွေကရောကျလာမယ်။အဲ့အပြင်ကိုကျမတို့ကဒီနေ့ပွဲလေးမှာဆိုရင်ဒီအသိပညာပေးတဲ့အပြင်မှာအဲနီးစနစ်ကျကျဘယ်လိုစမ်းသပ်မလဲဆိုတာကိုလည်းဒီ breast model ပေါ့နော်။အဲဒီပုံစံလေးနဲ့ဒီမှာလည်းသင်ပေးတယ်နောက်ပြီးလို့ရှိရင်တကယ်ကိုယ်ရစမ်းကျင်လည်းအဲရွှေရောင်နင်းစီဖောင်ဒေးရှင်းမှာကျွမ်းကျင်တဲ့အဲသူနာပြုဆရာမကြီးလည်းပါတဲ့အတွက်ကြောင့်ကိုယ်ရင်လည်းဆန်းသွားလို့ရတယ်အဲ့ဒီအပြင်မှာအဝါလုံးယောဂိုင်မှာဆိုလည်းကင်ဆာယောဂါဖြစ်နိုင်တယ်ဒါကြောင့်အဲဒီရက်တို့အဲဘာလဲကိုယ်လေးချိန်တို့တိုင်းပြီးရော BMI အတွက်ပေးတယ်နောက်ပြီးလို့ရှိရင် waist circumference ခါရဲ့အပတ်လည်းတိုင်းပေးရတာဒါဆိုလို့ရှိရင်ကိုယ်ဘယ်လိုနေထိုင်စားသောက်ရမလဲဆိုရဲအဲဒီလက်ကမ်းစာဆောင်တွေကိုလည်းကျမတို့ပေး
ရင်သားဆက်သက်စစ်ဆေးတာနဲ့အဝမလွန်အောင်ထိန်းသိမ်းတာတွေအပြင်ကင်ဆာယောဂါဖြစ်စေနိုင်တဲ့အနေထိုင်စားသောက်တွေကိုရှောင်ကျဉ်ပေးမယ်ဆိုရင်ရင်သားကင်ဆာယောဂါဖြစ်ဖို့ရာခိုင်နှုန်းတွေကိုလျော့ချစေတယ်လို့ဝိတာခါဖောင်ဒေးရှင်းမှဦးဆောင်နာရကဖြစ်သူဒေါက်တာဒေါ်ဝင်းမင်းတစ်ကပြောပါတယ
်ကင်ဆာကဆော့ဖင်စာတိတ်လို့ရှိရင်တော့နော်ပြက်ကင်းစွာကုသနိုင်တယ်ပေါ့နော်အဲကြောင့်ဆော့ဖင်စာတိတ်ဖို့အတွက်ကိုကိုကိုကိုနေ့စဉ်ဆန်းစစ်ကြည့်ပြီးတော့ပေါ့နော်ကိုယ့်ရဲ့ရင်သားကိုဆန်းစစ်ကြည့်ဖို့လိုတယ်ပြီးတော့ကံဒီလားကန်ဆာဖြစ်နိုင်အောင်ဘာပိုးနေတဲ့အကြောင်းအရာတွေအဝလွန်တာအစားအသောက်မမှန်တာတို့ကောင်းမွန်တဲ့အစားအသောက်တွေမစားတာဒီလိုဟာမျိုးတွေပရစလစ်အရေးကြီးအများကြီးတောက်တာဆိုတော့ဒီလိုဟာမျိုးတွေကိုရှင်းချပေးဖို့လိုပါတယ်ပြီးတော့မိသားစုထဲမှာ breast cancer ရှိခဲ့မှုတဲ့သူရှိတယ်ဆိုလို့ရှိရင်ပုံမှန်နဲ့အချိန်မီရှိနိုင်ရန်အတွက်ပေါ့နော်ဒီလိုတွေစမ်းသပ်မှုတွေနဲ့ကာကွယ်မှုတွေလည်းလုပ်သင့်ပါတယ
်ရင်သားကင်ဆာယောဂါကိပ္ပီရေလှုပ်ရှားမှုတွေနဲ့အတူမိမိရင်သားကိုမိမိကိုယ်တိုင်ကိစ္စရေအမျိုးသမီးတွေမှာအဖြစ်များနေတဲ့ရင်သားကင်ဆာယောဂါရဲ့ဘေးအန္တရာယ်ကိုထိထိရောက်ရောက်ကြွယ်လွှားနိုင်တဲ့အကြောင်းသတင်းပေးပလိုက်တာဖြစ်ပါတယ်ကျွန်တော်တန်သွား
မြန်မာလူထုနဲ့ကျန်းမာရေးခန္ဓာကိုအခုလိုဗုဒ္ဓဟူးနေ့ညတိုင်းမှာနှားဆင်နိုင်ပါတယ်ရှင် VOA မြန်မာပိုင်းကအခုထုတ်လွှင့်ပေးနေတဲ့ Radio Season တွေကို VOA ရဲ့ Internet ဆာမျက်နှာ burmese.voanews.com မှာနှားဆင်နိုင်တယ်လို့VOA ရဲ့ Facebook ဆာမျက်နှာ VOA Burmese News မှာလည်းအခုကျမတို့ထုတ်လွှင့်ပေးနေတဲ့အချိန်နဲ့တပြိုင်တည်းနှားဆင်နိုင်ပါတယ်။အခုဆက်ပြီးတော့မြမအရေးသုံးသပ်ချက်ကိုထုတ်လွှင့်ပေးပါမယ်။ကြောက်ဖြူရင်နဲ့စိတ်ကန်းစီမံကိန်းပထမအဆင့်ကိုမြမတရုတ်နှစ်နိုင်ငံသဘောတူလိုက်ကြပါပြီ။ဒီစီမံကိန်းကောင်ထည့်ပေါ်လာရင်မြမအတွက်ကြုံတွေ့လာရမယ့်အရေးနှိပြဿနာ၊တိုင်းသားလက်နက်ကင်တွေနဲ့ပတ်သက်လာမယ့်ပြဿနာစရာတွေကိုတရုတ်တို့အနေနဲ့ဘယ်လောက်အလေးထားစဉ်းစားပါသလဲ။သူတို့လိုချင်တာရရင်ပြီးရောဆိုတဲ့သဘောမျိုးလုပ်နေသလားဆိုတာ American ပြည်အောင်စု Stimson သုတေသနအဖွဲ့ကတရုတ်မူဝါဒရေးရာပူးတွဲညွှန်ကြားမှုယွန်းစွန်းနဲ့ဥကြောစံတာတို့ဆွေးနွေးသုံးသပ်တင်ပြထားပါတယ်ရှင
်ယွန်းစွန်းခင်ဗျာကြောက်ဖြူရင်နဲ့စိတ်ကန်းစီမံငင်းနဲ့နောက်ဆုံးတရုတ်နဲ့မြန်မာနှစ်နိုင်ငံများမှာသဘောတူညီမှုတစ်ခုရလာကြပါပြီတကယ်တော့ဟာပထမဆင်းတာဖြစ်ပါတယ်သဘောတူညီမှုကိုအတော်ကြာကြာညှိနှိုင်းယူခဲ့ရတာဆိုတော့ဒီသဘောတူညီမှုကိုဆက်လက်အကောင့်ထဲ format ကိစ္စအားလုံးဖြောင်ဖြူးသွားပြီလို့ဆိုနိုင်ပါသားခင်ဗျာ
while looking into the implementation we believe that there are still issues to be ironed out because for example the when coming to the Jiaopu deep sea port there are originally 4 stages right So the agreement that you just talked about
ဒီ network account ထဲဖော်ရေးနဲ့ပတ်သက်ပြီးတော့ပြောရမယ်ဆိုရင်တော့ဒီဖြည့်ရှင်းရမယ့်ကိစ္စ2ရက်ရှိပါလိမ့်မယ်။ကြောက်ဖြူရင်းနဲ့စီမံကိန်းကမူလကအဆင့်၄ဆင့်ရှိပါတယ်။အခုရှင်ပြောတဲ့ 1.3 ဘီလီယံကိစ္စကပထမအဆင့်ပဲဖြစ်ပါတယ်။ဒီပထမအဆင့်ကလည်း 1.6 ဘီလီယံကနေပြီးတော့ 1.3 ဘီလီယံအထိ short ချပြီးတော့ပိုင်ဆိုင်မှုကိစ္စမှာလည်းအစကတရုတ်က85ရာခိုင်နှုန်းနောက်ပြီးမြန်မာက15ရာခိုင်နှုန်းရှိခဲ့ရာကနေအခုမြန်မာဘက်က30ရာခိုင်နှုန်းအထိရယူဖို့တိုးမြှင့်လိုက်တာပါ30ရာခိုင်နှုန်းအဲမှာဆိုရင်15ရာခိုင်နှုန်းကမြေအတွက်ဖြစ်ပြီးကျန်တဲ့15ရာခိုင်နှုန်းကတော့ငွေဆိုက်ရမှာဖြစ်ပါတယ်ဆိုတော့ဒီငွေတွေကိုသူတို့ကိုယ်တိုင်ရှာမလားဒါမှမဟုတ်တရုတ်ဘက်ကနေပြီးတော့ချီမလားဆိုတာကိုစောင့်ကြည့်ရအောင်ပါနောက်ပြီးတော့လက်တွေ့အကောင့်ထဲပေါ်တဲ့အခါမှာလည်းအရင်တရုတ်စီမံကိန်းတွေအတွေ့အကြုံရဆိုရင်တဘာဝပတ်ဝန်းကျင်ထိခိုက်မှုလူမှုပတ်ဝန်းကျင်ထိခိုက်မှုအလောက်ကင်ဖန်တီးပေးမဲ့အခြေအနေဒါတွေကိုဒေသခံတွေကအထူးပဲစိုးရိမ်နေကြတာပါဒီကိစ္စတွေကိုဒေသခံမြန်မာတွေတွေမကဘဲနဲ့ပြည်ပလေးလာသူတွေလည်းစောင့်ကြည့်နေပါလိမ့်မယ
်ဒီကိစ္စနှစ်ခုအနက်ပထမအချက်ဖြစ်တဲ့ငွေကြေးကိစ္စနဲ့ပတ်သက်ပြီးမေးချင်ပါတယ်အရင်တော့ သတိတင်္ဂါမှာဖြစ်တဲ့နမူနာကိုကြည့်ပြီးတော့တရုတ်ရဲ့ကျွေးမီဝန်ထုတ်ဝန်မှုပြီးပြီးတော့နလမလူထိုင်အောင်ဖြစ်မယ်ဆိုတာကိုမြန်မာဘက်ကအများအားဆိုရင်တကြီးရှိခဲ့ပါတယ်ဆိုတော့အခုမြန်မာဘက်ကအရင်နှီးတူတယ်လက်ရှိတံပိုးကိုလည်းပဲအတော်အသင့်ချော့ချလိုက်ကြတယ်ဆိုတော့တရုတ်ရဲ့ကျွေးမီပြဿနာကမြန်မာဆိုရင်ကမလိုတော့တဲ့အချိန်ရောက်သွားပြီလို့ဆိုနိုင်ပါမှာခင်ဗျာ
Well I think for the case of Jopyu originally when the so we know that the total size of the deficit was
မူလငွေကြေးပမာဏ American dollar 8.2 billion ရှိပါတယ်ဒီအထက်မှာမြန်မာဘက်က30ရာခိုင်နှုန်းစိုက်မယ်ဆိုရင်2 billion အရင်နှစ်ပြုတ်ရပါလိမ့်မယ်စိုက်ထားရဲ့မြေပုံနှုတ်လိုက်ရင်တော့မှာ dollar 1 billion ကျန်ပါသေးတယ်ဆိုတော့မူလရည်ရွယ်ထားတဲ့ 8.2 billion စီမံကိန်းကိုဆက်လုပ်သွားမလားဆိုတာကျွန်မမသိနိုင်ပါဘူးအခုလောလောဆယ်လှုပ်လိုက်တာကတော့မြန်မာဘက်ကနေပြီးတော့ဘန်နာရေးဝင်ပတော့ဝင်ဖို့တက်တာမှုရရှိသွားစီပါတယ်။ဒါမဲ့လည်းအပြေအဝဆက်လုပ်လာမယ်ဆိုရင်တော့ဝင်တော့ဝင်ဖို့ပို့ပြီးကြီးလာမှာတိတ်ကြပါရယ်
။ဒီတရုတ်ရဲ့ကြောက်ဖြူစီမံကိန်းဟာမြန်မာအနောက်ဖက်အင်ဂျင်နိုင်ငံကြီးဖြစ်တဲ့အိန္ဒိယအတွက်လည်းပဲဒါအဓိကတွန်းအားတရဖြစ်လာမယ်လို့ထင်ပါတယ်။အိန္ဒိယဟာအခုဝန်ကြီးချုပ်နရင်ဒရာမိုဒီလက်ထက်မှာ Act East ဆိုတဲ့ဘူဟာရအရာဒါအရှေ့တောင်အရှေ့နိုင်ငံတွေကိုထိုးဖောက်ပြီးစီးပွားရေးလုပ်ဖို့စင်ကြရကိစ္စမှာမြန်မာအဓိကကြပါတယ်။ဒါကြောင့်လဲမြန်မာမှာယင်းနှိမ့်နိုင်ရေးကိစ္စကိုအချိန်ဟုန်မြင့်ဖို့တရုတ်ကသိမြင့်နေပြီးငါတို့နောက်ကျလို့မဖြစ်ဘူးဆိုပြီးတော့အိန္ဒိယဘက်ကတွန်းအားပေးတာတွေတိုက်တွန်းတာတွေအများကြီးတွေ့လာရပါတယ်။ဒီနှစ်ခုကိုဘယ်လိုနှိုင်းရှင်ပြောလို့ပါလဲခင်ဗျာ။ရှေ့လာလား
။ Well with the Indian investment we know that because of the different political systems the Indian bureaucracy
and you know that the yin nong nam mu ne pat tet pyo pyo ya mae so yin naingae yi snit ya india ye bureaucracy yan ya da ba mo le democracy snit ga tiyou naingae ye song phyet che cha mu snit the a mya ji po pyo jan ja ba de tiyou ba ga ro da ba twin song phyet che cha pyo lo ngwe sai nai ma ye india ga di lo ma phit nai ma
o okay jin naw ja phyet bi mye bya de jin ma tu da ha democracy snit the ana thong song phyet de snit ga po kaung le lo pyo lo le taba la khna
Well, I think it's just a different government structure.
ဒါဆိုရရန်နေရချင်းကွဲလွဲမှုလို့ပဲထင်ပါရဲ့ရှင်။တရုတ်ဘက်ကတော့ဒါကနိုင်ငံပိုင်စီးပွားရေးလုပ်ငန်းနိုင်ငံပိုင်ဘဏ်အားလုံးကအစိုးရပိုင်တာပါ။ဆိုတော့အစိုးရကဆုံးဖြတ်ချက်ချလိုက်ပြီဆိုတာနဲ့နိုင်ငံပိုင်လုပ်ငန်းတွေဘဏ်တိုက်တွေကိုလုတ်ခိုင်းလို့ရပါတယ်။အိန္ဒိယမှာတော့အဲ့လိုမဟုတ်ပါဘူး။ဥမာအဖြစ်ဒီမြန်မာနိုင်ငံမှာရင်းနှီးမြှုပ်နှံမှုတစ်ခုလုပ်နိုင်ဖို့အတွက်အဲ့ဒီစီမံကိန်းအတွက်ကိုပြည်သူအခွန်ဘဏ်နာကိုတုံးမယ်ဆိုရင်ပါလီမန်ကတစင်သွားရပါလိမ့်မယ်။ဒါကစီးပွားရေးအဖြစ်လှုပ်တင်သလား။အောင်မြင်နိုင်မဲ့လားလားရှိလား။နိုင်ငံရေးအရာရောလှုပ်တင်လှုပ်ထိုက်ရလားဆိုတာဆွေးနွေးရပါလိမ့်။အခြေတင်ပြောရပါလိမ့်မယ်။ဆိုတော့တရုတ်ဘက်မှာ state dominated approach နိုင်ငံတော်ကနေပြီးတော့ထိန်းချုပ်ချိကဲမှုကအဆုံးဖြတ်ကိုပို့ပြီးထိရောက်စေတယ်လို့ပဲတနည်းအားဖြင့်ကျွန်မပြောချင်ပါတယ်။နောက်တစ်ချက်သိထားဖို့လိုတာကအိန္ဒိယရဲ့စီးပွားရေးအင်အားကတရုတ်စီးပွားရေးအင်အားကိုမရှင်းတာပါဘူး။မြန်မာနိုင်ငံမှာဒီလောက်ပမာဏကြီးရဲ့ယင်းနှိမ့်နှံမှုကိုတရုတ်လုပ်တယ်လို့မျိုးအိန္ဒိယကမလုပ်နိုင်ပါဘူ
းဒီတရုတ်စီမံရေးအပေါ်မှာအမေရိကန်နဲ့အနောက်တိုင်းနိုင်ငံတွေကရောဘယ်လိုသဘောထားမှန်းလို့ထင်ပါလဲခင်ဗျာ
Oh well I'm sure you don't need me to elaborate on the impact of the Rohingya crisis.
Rohingya ပြည်ထောင်ရဲ့ကြေရိုက်ခံမှုကိုအသေးစိတ်ရှင်းပြဖို့ပြောတာတော့မဟုတ်ဘူးထင်ပါတယ်။အခုနိုင်ငံတကာအတိုင်းအဝန်းကမြန်မာအစိုးရနဲ့မြန်မာစစ်တပ်တို့ရဲ့ Rohingya ပြည်ထောင်အပေါ်မှာကင်တွယ်မှုနဲ့ပတ်သက်ပြီးတော့အနှုတ်လက္ခဏာသဘောထားရှိနေကြတာကိုကြည့်မယ်ဆိုရင်မြန်မာနိုင်ငံမှာဒီလောက်ကြီးမားတဲ့ပမာဏနဲ့ယင်းနှိမ့်နှံဖို့အခုချိန်မှာဘယ်အနောက်နိုင်ငံကမှစိတ်ကူးကြလိုက်မှာမဟုတ်ပါဘူး။
ကျွန်စဲနောက်တစ်ခုလူတွေသိကျင်နေကြတဲ့ကိစ္စကဒီကြောက်ဖြူရည်နဲ့စီကန်းစီမံကိန်းဟာရဆိုင်ထားတဲ့မြစ်ဆုံစီမံကိန်းနဲ့ဘယ်လိုဆက်ဆံမှုရှိနေလဲဆိုတဲ့ကိစ္စဖြစ်ပါတယ်။တချို့ကတော့အခုကြောက်ဖြူစီမံကိန်းဟာမြစ်ဆုံစီမံကိန်းကိုရပ်ပစ်လိုက်ရတဲ့အတွက်အစားထိုးပေးတာလို့တော့စဉ်းစားနေကြပါတယ်။ဆိုတော့တရုတ်ဘက်ကဒီကြောက်ဖြူစီမံကိန်းကိုရာသွားပြီးဆိုပြီးတော့မြစ်ဆုံစီမံကိန်းကိုမေးဖြောက်ပြလိုက်မယ်လို့ယူဆပါသခင်။
I don't think the Chinese investor, especially the SPIC, the Chinese investor on the Mekong project has forgotten about
this. This is something that I'm going to look at it today. I think that the SPIC company is going to look at it today. This is something that I'm going to look at it today. I'm going to look at it today. အခုလောလောဆယ်မှာကြောက်ဖြူအထူးစီးပွားရေးဆောင်ကိစ္စကိုတိတ်ပြီးဦးစားပေးနေတော့မြေဆောင်ကိစ္စကိုနောက်တန်းပို့ထားတယ်လို့ထင်ပါတယ်။ဒါကတရုတ်ဘက်ကမြေဆောင်ကိစ္စကိုပြစ်ပယ်လိုက်ပြီလို့မဆိုနိုင်ပါဘူး။ဒီမြေဆောင်နဲ့ပတ်သက်ပြီးတော့နှစ်ဖက်အစိုးရတွေကဒါကိုလုံးဝစွန့်ပစ်လိုက်ပြီလို့ကြေညာပြီးတော့စိုက်ထုတ်ပြီးအရင်းအီးတွေကိစ္စကိုလည်းအပြီးတိုင်းမဖြေရှင်းနိုင်သေးသမျှဒီပြဿနာကရှိနေဦးမှာဖြစ်ပါရဲ့ရှင်
။ဟုတ်ကဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော်နောက်ဆွေးနွေးချင်တဲ့အချက်တစ်ခုကတော့ပရင်းသားလက်နက်ကင်အင်အားစုတွေနဲ့ဆက်ဆက်နေပါတယ်။ တရုတ်နိုင်ငံယူနန်နယ်နဲ့ရခိုင်ပြည်နယ်ဘက်ကကြောက်ရှူဆက်ဆွဲတဲ့လမ်းဟာတိုင်းဒေသနဲ့ကအင်အားစုတွေရဲ့နယ်မြေအများအပြားကိုဖျက်ဆီးပြီးသွားပါတယ်ဆိုတော့ဒီလမ်းကြောင်းလုံခြုံစိတ်ချဖို့အတွက်ဒီတိုင်းဒေသနဲ့ကအင်အားစုတွေနဲ့မြန်မာအစိုးရအကြငင်းချမ်းရေးရလာအောင်တရုတ်ဘက်ကပူပြီးဖိအားပေးလာနိုင်တယ်လို့ယူဆပါပါခင်ဗျာ
Well, the question is, the Chinese government can put pressure on the ethnic groups to do what? To surrender?
ဒီနေရာမှာမေးစရာကတိုင်းဒေသနဲ့ကိုင်တွေကိုဘာလို့ဖို့ဖိအားပေးရမှာလဲဆိုတာပါလက်နဲ့ချကြလို့ဖိအားပေးဖို့ဆိုတာကတော့ဖြစ်လာလိမ့်မယ်လို့ကျွန်မမထင်ပါဘူးမြန်မာပြည်မြောက်ပိုင်းကတိုင်းဒေသအင်အားစုတွေလက်နဲ့ချဖို့တရုတ်ကဖိအားပေးသည့်တိုင်အောင်မှာဒီတိုင်းဒေသတွေကသူတို့ဆက်ပြီးတော့ရပ်တည်နိုင်ရေးအတွက်စိုးရိမ်ကြပါတယ်။ဆိုတော့တက်မတော်နဲ့ဘယ်လိုမျိုးသဘောတူညီမှုမျိုးရနိုင်မှာလဲ။တက်မတော်စီကဘယ်လိုဆက်ဆံမှုမျိုးသူတို့ရနိုင်မလဲဆိုတာတွေနဲ့ပတ်သက်ပြီးတော့စိုးရိမ်ကြတာဖြစ်ပါတယ်။ဒီတော့တရုတ်အစိုးရကကြောက်ဖြူစီမံကိန်းကိုလှုပ်ခွင့်ရသွားလို့ဒီတိုင်းဒေသတွေကိုဂယူးဆိုက်တော့မှမဟုတ်ဘူး။ဒါကြောင့်မလို့ဒီတိုင်းဒေသတွေငြင်းငြင်းရေးကိစ္စမှာဆွေးနွေးဖို့တောင်းဆိုချက်တွေကိုလည်းယူဆိုက်စရာမလိုတော့ဘူးလို့မြန်မာဘက်ကထင်နေရင်တော့မိုက်ရာကြပါလိမ့်မယ်ရှင
်။ဆွေးနွေးတိုင်းဒေသအင်အားစုတွေကကြောက်ဖြူယူနန်ကုလူဆက်သွယ်ရေးလမ်းကြောင်းအတွက်လုံးဝအနှောင့်အယှက်မဖြစ်စေရပါဘူးလို့ပြောယုံနေမယ်။စစ်ချလက်ချအေးအေးဆေးဆေးစီမံကိန်းကိုဆက်လုပ်သွားရမယ်ဆိုတဲ့သဘောလား
။ Well,I have heard this complaint or this suspicion or this warning from the Burmese side from almost 10 years ago that the ethnic rebels were going to attack the
Chinese. ဒီလိုမျိုးစောရကတက်တဲ့စကားမျိုးမြန်မာဘက်ကလွန်ခဲ့တဲ့10နှစ်လောက်ကမေးခဲ့တယ်လို့ကျွန်မကြားဘူးပါတယ်။တရုတ်ပြည်ကိုပိုက်လိုင်းဖောက်မဲ့ကိစ္စမှာဒီလိုမျိုးပိုက်လိုင်းအတိုက်ခံရရင်တရုတ်ဘက်ကအများကြီးနစ်နာနိုင်ပါတယ်။အခုချိန်ထိတော့ဒီတိုင်းဒေသတွေတရုတ်ပိုက်လိုင်းကိုတိုက်ခိုက်တာမတွေ့ရသေးပါဘူး။ဒီတိုင်းဒေသအင်အားစုတွေကမြောက်ပိုင်းမဟာမိတ်အဖွဲ့ရဲ့ထိန်းကုတ်မှုအောက်မှာရှိနေသမျှတရုတ်ရဲ့အကျိုးစီးပွားတွေကိုတိုက်ခိုက်ထိပါစေလိမ့်မယ်လို့ကျွန်မမထင်ပါဘူး။သူတို့ကိုတရုတ်ကထောက်ပံ့ထားပါ။သူတို့ရက်တရေတွေတရုတ်ကိုသူတို့လိုအပ်ပါတယ်။သူတို့ကိုထမင်းကျွေးရဲ့လက်ကိုသူတို့ဘလို့ပြန်ပြီးတော့ကိုက်ပါမလဲရှင်
။အဲ့လို့ဆိုရင်ဒီတိုင်းဒေသတွေကသူတို့အကျိုးစီးပွားကိုမထိခိုက်သေးရင်တရုတ်ကဂျီဂျင်နန်နာကြီးဒူးနှံ့ပြီးနေသွားမယ်ဆိုတဲ့သဘောမျိုးဖြစ်နေတာပေါ့။သူတို့ကိုမတိုက်ရင်ပြီးရောဆိုပြီးတော့မြန်မာနိုင်ငံတပြည်လုံးကြီးညာရေးရရှိဖို့ကိစ္စကိုတော့ထက်မတွေ့တော့ဘူးဆိုတဲ့သဘောမျိုးမကြောက်ဘူးလားရှင်။
Well, if you look at the overall economic push that China has over Myanmar or in mainland Southeast Asia,
instability ပါမြန်မာအပါအဝင်အရှေ့တောင်အာရှကုန်းတွင်းနိုင်ငံတွေမှာတရုတ်လုပ်နေတဲ့စီးပွားရေးလုပ်ငန်းတွေအားလုံးကိုခြုံကြည့်မယ်ဆိုရင်တည်ငြိမ်မှုမရှိခြင်းဆိုတာဘယ်တော့မှသတင်းကောင်းမဟုတ်ပါဘူး။ဒါကြောင့်မလို့မြန်မာနိုင်ငံမြောက်ပိုင်းနယ်စပ်တစ်ချောင်းမှာရှိတဲ့တိုင်းဒေသပဋိပက္ခတွေကိုမဖြေရှင်းနိုင်သမျှစီးရေးပဋိပက္ခတွေရှိနေသမျှတရုတ်အကျိုးစီးပွားအတွက်သတင်းစိုးတွေပဲဖြစ်ပါရဲ့။ဆိုတော့ရှင်မေးတဲ့မိကုံဖြေရမယ်ဆိုရင်တရုတ်ကဒီတိုင်းဒေသအင်အားစုတွေကိုလက်လွတ်လိုက်မယ်ဆိုတာလည်းမဟုတ်ပါဘူးလက်မလွတ်ဖဲထားဖို့ဆိုတာလည်းမဟုတ်ပါဘူးဒီငိမ့်ငိမ့်နဲ့ပတ်သက်လို့လဲထောက်ခံမထောက်ခံဘူးလည်းမဟုတ်ပါဘူးနှစ်ခုစလုံးနဲ့ဆန့်ကျင်ဘက်သဘောပါတရုတ်ကတော့ပိုက်လိုင်းကိုဆက်လုပ်မယ်ကြောက်ဖြူအတူစီးပွားရေးဆောင်ကိုဆက်လုပ်မယ်ရထားလမ်းစီမံကိန်းကိုဆက်လုပ်မယ်ဆိုတာသာဖြစ်ပါရင်ဒါနဲ့ဒါဟာငိမ့်ငိမ့်ဖြစ်စဉ်ကိုရပ်တန့်စေမယ်တစုံတစ်ခုဖြစ်အောင်လို့လုပ်မယ်ဆိုတဲ့သဘောလည်းမဟုတ်ပါဘူးတရုတ်ကမြန်မာနိုင်ငံရဲ့စစ်မှန်သောငြိမ်းချမ်းရေးကိုလိုချင်တယ်လို့တော့ကျွန်မထင်ပါတယ်။တရုတ်မပါရင်ကောဒီမြန်မာအဆင်ပြေမလား။တရုတ်မပါဘဲနဲ့ Federal စနစ်နဲ့ပတ်သက်လို့တက်မတော်ကတိုင်းရင်းသားတွေနဲ့အပြေးယူလုံနိုင်မလား။ဒါတွေကအပြည်ရင်းပြဿနာမြန်မာပြည်တွင်းကိစ္စပါ။ဒီပြဿနာတွေအတွက်ပြည်ပကိုအပြစ်တင်နေလို့မြန်မာပြဿနာပြေလည်မှာမဟုတ်ပါဘူးရှင့်။
ကျောက်ဖြူရင်နဲ့စိတ်ကန်းစီမံကိန်းပထမအဆင့်ကိုမြန်မာတရုတ်နှစ်နိုင်ငံသဘောတူလိုက်တဲ့ကိစ္စနဲ့ပတ်သက်ပြီး American ပြည်ထောင်စု Stimson သုတေသနအဖွဲ့တရုတ်မူဝါဒရေးရာပူရဲညွှန်ကြားမှုယွန်းစွန်းနဲ့ဦးကျော်ဇန်သာတို့ဆွေးနွေးသုံးသပ်တင်ပြခဲ့တာပါအခုဆက်ပြီးတော့အပတ်စဉ်တင်ဆက်နေကြအားကစားသတင်းလွှာအစီအစဉ်ကိုနားဆင်ရပါမယ်ကိုရန်နိုင်ကစူးစီးတင်ပြပေးထားပါတယ်ရှင်
လာပါကျွန်တော်ရနိုင်ပါ VOA ရဲ့တပတ်အတွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။2018အာဆီယံဆူဇူကီဖလားဘောလုံးပွဲတွေစတင်လိုက်ပါပြီ။မြန်မာအစင်းကတော့ပွဲဥဒ္ဒမှာကမ္ဘောဒီးယားကို6-2နဲ့အနိုင်ရသွားပါတယ်။ပရီးမီယာလိဂ်ကမန်ချက်စတာဒါဝီမှာတော့မန်စီးတီးကမန်ယူကို3-2နဲ့နိုင်သွားပါတယ်။ဒီလိုတပတ်အတွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ဗျာ
2018အာဆီယံဆူဇူကီဖလားဘောလုံးပွဲကိုတော့နိုမာရှက်နေကစတင်လိုက်ပါပြီ။အုတ်စုအေမာတော့မြန်မာအသင်းဟာဗီယက်နမ်၊မလေးရှား၊ကမ္ဘောဒီးယား၊လာအိုတို့နဲ့ကစားရမှာဖြစ်ပြီးအုတ်စုဘီမာတော့လက်ရှိချန်ပီယံထိုင်း၊အင်ဒိုနီးရှား၊စင်ကာပူ၊ဖိလစ်ပိုင်နဲ့တီမောလက်စီတို့ပေါင်းပါတယ်။ အုပ်စုပထမပွဲစဉ်တွေကိုနိုမာ၈ရက်နေ့နဲ့၉ရက်နေ့ဒီမှာကစားခဲ့ကြပြီးတော့အုပ်စုအင်မာတော့မလေးရှားကကမ္ဘောဒီးယားကိုတကူကုန်းရှိဗီယက်နမ်ကလာအိုကို၃ကုန်းရှိနဲ့နိုင်ရပြီးတော့အုပ်စုဘီမာတော့ထိုင်းကတီမော်လက်စီကို၇ကုန်းရှိနဲ့အပြတ်သတ်နိုင်ရပြီးတော့စင်ကာပူကအင်ဒိုနီးရှားကိုတကူကုန်းရှိနဲ့နိုင်ပါတယ်။ပြီးခဲ့တဲ့လနေ့ကတော့မြန်မာသင်းဟာပွဲဥတွေအဖြစ်နဲ့ကမ္ဘောဒီးယားနဲ့မန္တလေးမြို့မှာကစားကြတာမှာမြန်မာက၄ကိုတကူနဲ့နိုင်ရသွားပါတယ်။ကမ္ဘောဒီးယားတင်းကဂိုးရင်သွင်းခဲ့လို့ပထမပိုင်းမှာကမ္ဘောဒီးယားတင်းကဥဆောင်နေခဲ့တာပါ။ဒါပေမဲ့မြန်မာအသင်းကဒုတိယပိုင်းမှာ၄ဂိုးပြန်သွင်းပြီးတော့နောက်ဆုံးမှာ၄ဂိုးတကိုးနဲ့အနိုင်ရသွားခဲ့ပါတယ်။မြန်မာအသင်းအတွက်ဂိုးတွေကိုတော့လိုင်းဘူဘူကနှစ်ဂိုး၊တန်းထောင်နဲ့စီစုအောင်တို့ကတကိုးစီသွင်းခဲ့တာပါ။ဒီဘက်ကစားသွားတဲ့မြန်မာအသင်းရဲ့ခြေစွမ်းနဲ့ပြိုင်ပွဲအလားအလာတွေနဲ့ပတ်သက်ပြီးအားသာဆောင်ရွက်ရှင်ကိုစော်မြို့တန်ကိုမေးကြည့်ထားပါတယ်
။မြန်မာအသင်းကတော့တော်နဲ့ပတ်သက်ပြီးဒီကုမ္ပဏီလေးတော့အိုးရလာပါတော့ဒီနေ့ဆရာပေါ့ဗျာတို့တော့လည်းကစားအကွဲ့အနေသားရဲ့တူးတူးစွမ်းကျင်မှုတွေပါရတော့အားရစရာလုံးဝမရှိဘူးပဲဆိုတော့ပေါ့နော်ကမ္ဘောဒီးယားတို့အတင်းကိုဗျာတစ်သက်သက်ပြီးပြီးကစားနိုင်တာမျိုးမရှိဘူးဘက်ကတော့မှပဲအသေးကြီးလေးတွေ1 2ရိုက်တာလေးတွေပါရပိုကောင်းပြီးတော့မြန်မာအသင်းကတော့ဂိုးတော့ရပါရဲ့ကစားကွက်ကကစားပုံကစားကွက်ကတော်တော်ကိုဟိုလိုအပ်နေသေးတဲ့အနေသားပေါ့နော်ဆိုတော့ကြာမေကိုအတူတူပြောရရင်ရလကူဒီနေ့ဒီမှာကစားပုံကလုံးဝအားရစရာမရှိသေးဘူးလို့ပြောပါမယ်
။ဆိုတော့မြန်မာအသင်းအနေနဲ့ဒီအုပ်စုကနေဒီအကျိုးဘောလူပွဲတက်နိုင်ဖို့အလားအလာကိုရောဘယ်လိုမြင်လဲမြန်မာအသင်းအုပ်စုတက်နိုင်မလား။အ
ဲဒီနေ့ကမ္ဘောဒီးယားနဲ့ကစားသွားတဲ့ခြေစမ်းမျိုးလို့ကြည့်တော့ဒါဟိုအုပ်စုကတက်ဖို့ကတော်တော်ကိုမလွယ်ခူဘူးလို့ပြောပါမယ်နော်မလွယ်ဘူးဆိုတော့တော်တော်ကိုဟိုမလေးစားကိုနိုင်ဖို့အတွက်ကိုတော်တော်လေးခက်ခဲဆဲဆဲကစားမယ်အမိသားလို့ပြောပါမယ်။ဒီခြေစမ်းနဲ့ကတော့ဒီနိုင်ငံနိုင်မှုသူကတော့ဟိုတော်တော်ကိုဖြစ်နိုင်ပြီလဲပါတယ်ဆိုတော့ဒီဒီနေ့ကစားသွားတဲ့ခြေစွမ်းတိုင်းတာဆက်သွားမယ်လို့ရှိနေတော့ဒီနေ့စူပီဂျီပလာဘောလုံးပြပုံမှာမြန်မာနိုင်ငံအဲမြန်မာဘောလုံးပင်ကဟိုအုပ်စုအစ်င့ရပဲလက်တင်ရဖို့ကရာဂလူများတယ်လို့ပြောမှာပေါ့
မလေးရှားတော့အဝေးကွင်းမှာသွားကစားမှာဆိုတော့နည်းနည်းအခက်အခဲရှိနိုင်တယ်ဆိုတော့ဗီယက်နမ်ကိုရောအိမ်ကွင်းမှာမနိုင်နိုင်ဘူးလား
အဲမနိုင်နိုင်ပါဘူးဗီယက်နမ်ကကတော့ဟိုနိုင်ဖို့ပြောရင်တည်ကြဖို့တော်မှာပဲတော်တော်လေးကိုခေတ်ခေတ်ရေယူရမယ်အနေထားပါဒါကဒီနေ့ကစားတော့ခြေစမ်းပေါ့နော်ခြေစမ်းမှမူတည်တုံးတာပေါ့ဒီကြားမှာနီးကြီးရဲ့ဒီတပွဲတို့နီးကြီးဟာတွေဘယ်လိုရှိနေလဲဆိုတော့လေဟိုပြောလို့တော့မရဘူးဆိုတော့ညာတို့လည်းဘယ်လိုပဲနီးကြီးဟာတွေရှိရှိကစားသမားတွေလက်ကစားနိုင်မှာပဲညမှာကြီးဒီနေ့ကစားတော့ကစားသမားတွေခြေစမ်းမှန်းကိုကြည့်နေကြတော့အမှန်တိုင်းပြောရရင်ဟိုအားရစရာအနေထားမျိုးမရှိပါဘူးဘာကြောင့်လဲဆိုတော့အဓိကဒီတမောရဲ့အသင်းတော်မှာပဲနောက်တန်းကဒီချိန်လုံးတော်ခက်ခဲခဲဂူမပြရဖို့အတွက်ကိုကြိုးစားနေရတယ်။ပြီးတော့ဒီကိုရတမပဲဥတော်ကိုပြေးလိုက်ရတာပေါ့။နောက်တစ်ခုကဒီတိုက်ချက်ပိုင်းကလည်းကမ္ဘောဒီးယားလိုအသင်းမျိုးတော်မှပဲဟိုဂူရဖို့အတွက်ကိုတော်ခက်ခဲခဲခဲကြိုးပမ်းနေရပြီးတော့ကိုသမားအမားနေပြီးတော့ပဲကျွန်တော်တို့ဒီဥတော်ကိုရရပြီးတော့ကိုသမားနဲ့နောက်တန်းကြီးအားနည်းလို့တာပေါ့။ဂူရအလွယ်ကြီးရရတာပေါ့။ဒီနယ်ကိုအသင်းမျိုးနဲ့ပြည့်တဲ့ဒီမှာတော့ဟိုဂိုးရီအလွယ်ကူရဖို့အလောက်အထိမလွယ်ဘူးကိုဘကကိုပေးရဖို့အတွက်ဆိုရလဲဒီနေ့လိုနောက်တန်းမျိုးနဲ့ဟိုဖြစ်နိုင်ပြီတော့နည်းပါတယ်ဆိုတော့ဘယ်ကွင်းမှာပဲဒီသားကဒီနိုင်ငံကရောမနိုင်တော့ဘူးလို့ကျွန်တော်ကတော့ဒီလိုပဲသိနေတယ်ပ
ါမြန်မာအသင်းဟာ16ရက်နေ့မှာတော့လာအိုအသင်းကိုဝေးကွင်းမှာသွားကစားမှာဖြစ်ပြီးတော့20ရက်နေ့မှာတော့ဗီယက်နမ်အသင်းနဲ့ရန်ကုန်မြို့မှာကစားမှာဖြစ်ပါတယ်အဲ့နောက်24ရက်နေ့မှာတော့မလေးရှားအသင်းနဲ့ကွာလာလမ်ပူမြို့မှာအုပ်စုနောက်ဆုံးပွဲစဉ်ကိုကစားမှာဖြစ်ပါတယ်ခင်ဗျာကျူရောပါဘောလုံးပွဲတွေမှာတော့ဒီတစ်ပတ်မှာအသင်းကြီးတချို့ထိတ်တိုက်တွေ့ခဲ့ကြပါတယ်။ German Bundesliga မှာ Dortmund နဲ့ Bayern Munich တွေ့ခဲ့သလိုအင်္ဂလန်မှာလည်း Manchester United နဲ့ Man City တွေရဲ့ Manchester Derby ကိုဒီတစ်ပတ်မှာကစားခဲ့ကြပါတယ်။ Dortmund နဲ့ Bayern တို့ရဲ့ Bundesliga ပွဲမှာတော့ Dortmund အသင်းက Bayern ကို3ဂိုးနဲ့အနိုင်ရသွားပါတယ်။Lewandowski က Bayern အတွက်ဥဆောင်ကိုသွင်းပေးခဲ့ပေမဲ့ Dortmund ဘက်က Rice ကပြန်ချေပါတယ်။နောက်3မိနစ်ကြာမှ Bayern က Lewandowski ကပဲခေါင်းတိုက်ပြီးတော့ဒုတိယဂိုးထပ်သွင်းခဲ့ပေမဲ့68မိနစ်မှာ Rice ကထက်ချေလို့2ဂိုးစီတည်ဖြစ်ခဲ့ပါတယ်။ဒါပေမဲ့ Dortmund အတွက်အနိုင်ဂိုးကိုတော့83မိနစ်မှာ Paco Alcácer ကသွင်းယူခဲ့လို့နောက်ဆုံးမှာ Dortmund က Bayern ကို3ဂိုး2ဂိုးနဲ့နိုင်သွားပါတယ်။ဒါကြောင့်ဆက်တပွဲပြီးတဲ့အချိန်မှာ Dortmund က28မိနစ်နဲ့အမပေးစရာကိုဥဆောင်နေပြီးတော့ Mönchengladbach က23မိနစ်နဲ့ဒုတိယဘန်မြူနစ်ကအမှတ်20နဲ့တတိယနေရာမှာရှိနေပါတယ်ဗျာ။အင်္ဂလန်ပရီးမီယာလိဂ်မှာတော့ဒီတစ်ပတ်မှာမန်ချက်စတာနဲ့မန်စီးတီးရဲ့အက်တီဟက်ကွင်းမှာထိတ်တိုက်တွေ့ခဲ့ကြပါတယ်။မ မန်စီးတီးကဒေးဗစ်ဆယ်ဗာဆန်နမနဲ့မှာအဖွင့်ကိုအတွင်းလို့မန်စီးတီးကရှေ့ကဥဆောင်ခဲ့ပါတယ်။ဒုတိယပိုင်းအစမှာတော့အဂွေရိုကမန်စီးတီးအတွက်နောက်တစ်ကိုအတွင်းလို့မန်စီးတီးဟာဒုတိယကိုရသွားပါတယ်။မန်ယူကမာဆယ်ကပယ်နိုတီကနေတကိုးပြန်သွင်းခဲ့ပေမဲ့ပွဲပြီးကနေမှဝန်ဒဂန်ကအနီးကပိတ်သွင်းလို့နောက်ဆုံးမှာမန်စီးတီးက၃ဂိုးတကိုးနဲ့နိုင်သွားပါတယ်။ဒီဘက်နဲ့ပတ်သက်ပြီးတော့မန်ယူနီးပြမော်ရီညိုကတော့သူ့တင်းဟာအမားတွေလှုပ်ခဲ့ပြီလို့ရှုံးတာဆိုပြီးတော့ပြောလိုက်ပါတယ
်။ I consider the performance of my team a performance with mistakes.is different
than တော့ကစားတာအမှားတွေရှိခဲ့ပါတယ်ဒါကခြေစွမ်းမပြနိုင်တာညံ့တာနဲ့မတူပါဘူးတစ်ခုကကစားတာညံ့တာနောက်တစ်ခုကတော့ကစားပုံမညံ့မနဲ့အမှားတွေလုံးပြီးလို့ရှုံးတာပါကျွန်တော်တို့အမှားတွေလုတ်ခဲ့ပြီးတော့အဲ့ဒီအမှားတွေကြောင့်ရှုံးသွားတာပါဒါပေမဲ့ကျွန်တော်တို့ရဲ့ကစားပုံစိတ်ဓာတ်အသင်းလိုက်စူးစီးမှုယုံကြည်မှုနဲ့နောက်ဆုံးအချိန်ထိကိုအလျှော့မပေးဘဲကစားတာတွေကိုကျွန်တော်တို့တိစောက်နေတာဖြစ်ပြီးတော့ဒီပွဲရှုံးတာနဲ့ကျွန်တော်တို့ဒါတွေဆုံးရှုံးသွားမှာတော့မဟုတ်ပါဘူး
ဒီပွဲနိုင်သွားတဲ့အတွက်မန်စီးတီးကဆန်နပွဲမှာ32မှတ်နဲ့ဇယားထိတ်ကနေဥဆောင်နေပြီးတော့မန်ယူစင်းကတော့ဆန်နပွဲပြီးမှာအမှတ်20နဲ့အဆင့်8နေရာမှာရှိနေပါတယ်ခင်ဗျာ
။ကိုရနိုင်စီစဉ်တင်ဆက်ပေးနေကြအပတ်စဉ်အားကစားသတင်းလွှာတွေကိုနားဆင်ကြရတာပါ။ဒီကနေ့အတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲရှင်။
မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြစ်တာဒေသဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြရင်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။စာလိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတစ်တာအမှတ် 855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammy's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်ရရှိနေစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှော်ကြိုးစွနေပါရှင
့ VOA American တန်ရဲ့ဗုဒ္ဓဟူးနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုထုတ်လွှင့်ပေးတဲ့ည9နာရီကနေ10နာရီအထိအစီအစဉ်အစဆုံးကိုအတန်လွှင့်ချိန်ပြီးပြီးချင်းည10နာရီကနေ17နာရီအထိလိုင်းကီလိုမီတာ32နဲ့50လို့ကနေပြန်လည်နားဆင်နိုင်ပါရဲ့ရှင်။အခုတော့ကြံနေသေးတဲ့အချိန်အတွင်းမှာဒီကနေ့ညအတွက်တင်းချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါအောင်ရှင
်။အမေရိကန်ပြည်သူကယ်လီဖိုးနီးယားပြည်နယ်သမိုင်းမှာဆိုးဆုံးဖြစ်ခဲ့တဲ့တော်မီလောင်ကျွမ်းမှုမှာတေဆုံးသူရဲ့အလောင်းတွေကိုရှာဖွေဖို့ဝင်နေထပ်မံတွေ့ရှိရတဲ့အတွက်တေဆုံးသူရေအတွက်စုစုပေါင်းအခုဆိုရင်48ယောက်တည်ရှိသွားပါပြီ။လူရေ2,800ရှိပြီးရပိုင်းတွင်မီးလောင်ကျွမ်းမှုတွေကြောင့်အင်ဂျီ9,000ကျော်ဆုံးရှုံးခဲ့ရတဲ့Paradise Mune နဲ့အနီးတစ်ဝိုက်မှာတော့ရှာဖွေဖွဲ့တွေကအနံ့ခံခွေးတွေ DNA မျိုးပီစာစစ်ဆေးမှုတွေနဲ့ဆက်လက်ရှာဖွေနေကြတာပါ Palestine စစ်သွေးကြွဖွဲ့ Hamas နဲ့ပြစ်ခတ်ရဆဲခဲ့တဲ့ပေါ်ကန့်ကွက်တဲ့အနေနဲ့နှုတ်ထွက်တဲ့အကြောင်း Israel ကဝန်ကြီးကြီး Victor Lieberman ကဒီနေ့ပဲကြေညာလိုက်ပါတယ်ဒီချင်းနိုင်ငံကကျောင်းဝင်စစ်ဆေးမှုရဂါဇာဒေသမှာအုပ်ချုပ်နေတဲ့ Hamas အဖွဲ့နဲ့ပြစ်ခတ်ရဆဲခဲ့တဲ့ပေါ်စန့်ကျင်ဝေဖန်နေပြီးစစ်သွေးကြွတွေကို Israel တပ်ဖွဲ့ကပုံပြင်းပြင်းထန်ထန်တုံ့ပြန်မှုလိုလားနေတဲ့အစိုးရအဖွဲ့ဝင်တွေမှာကာဝေးဝန်ကြီးလေပါမလဲသူပါဝင်ဖြစ်ပါတယ်ဝန်ကြီးချုပ်ဗင်ဂျမင်နတန်ယာဟုကတော့ဒီနေ့အစိုးရမှာပဲသဘောတူညီချက်နဲ့ပတ်သက်လို့ကာဝေးပြောဆိုထားတာပါမြန်မာနိုင်ငံကရိုဟင်ဂျာတွေပေါ်ဖိနှိပ်မှုတွေဟာစင်ကြီးပြေးလို့ရတဲ့လောရက်တစ်ခုမဟုတ်တဲ့အကြောင်းအမေရိကန်ဒုသမ္မတမိုက်ပင်စ်ကပြောဆိုလိုက်ပါတယ်။ရှီတော်ရှန်နိုင်ငံများအသင်းအာဆီယံထိပ်သီးညီလာခံကိုတက်ရောက်လာတဲ့အမေရိကန်ဒုသမ္မတကဒီနေ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်နဲ့တီးသန့်တွေ့ဆုံမှာအခုလိုပြောဆိုလိုက်တာပါ။ဒေါ်အောင်ဆန်းစုကြည်ကတော့မတူညီတဲ့သဘောထားအမြင်တွေကို အပြန်အလှန်ဖလှယ်ပြီးနားလည်မှုရအောင်ကြိုးပမ်းဖို့အရေးကြီးတဲ့အကြောင်းပြောဆိုသွားပါတယ်။ကုတန်းပြည်အကြောင်းသက်ဆိုင်ရာတန်းပြည်ကသူတွေကပုံမနားလည်နိုင်ကြောင်းနဲ့မြန်မာနိုင်ငံမှာအလုံးတွေတာယာဝါပြောရင်းနဲ့လုံခြုံစိတ်ချမှုရှိစေရေးကြိုးပမ်းမှုတွေကိုအားပေးကူညီလိုတဲ့မိတ်ဆွေအလုံးကိုလည်းကျေးဇူးတဲ့အကြောင်းပြောဆိုခဲ့တာပါ။သူသမားပန့်စ်ကတော့မြန်မာနိုင်ငံကလူခွင့်ရေးအခြေအနေနဲ့ပတ်သက်လို့ပြောဆိုရမှာရခိုင်ပြည်နယ်ကလူခွင့်ရေးချုပ်ဖောက်မှုနဲ့ပတ်သက်တဲ့သတင်းတွေကိုလိုက်လံစုံစမ်းရင်းဖတ်ဆီးခံရတဲ့ရိုက်တာသတင်းတောင်နှစ်ယောက်ကိုအရေးယူဖြစ်ပေးကြတာနဲ့ပတ်သက်လို့စိတ်နှောက်ရှက်ဖြစ်ရကြောင်းလည်းပြောဆိုသွားပါတယ်
။နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးခဲ့တာပါ။ဒီညအစီအစဉ်ထုတ်လုပ်ရေးမှုကနန်းလောင်ဖြစ်ပြီးအတန်လွင့်အင်ဂျင်နီယာကတော့ရှောင်းကန်ချန်းဖြစ်ပါတယ်။ဒီကနေ့ညပိုင်း VOE မြန်မာပိုင်းစီစဉ်တွေကို line to meter 25 32နဲ့58တို့ကနေထုတ်လွှင့်ပေးခဲ့တာပါ VOE ကိုအားပေးနားဆင်ကြရတဲ့အတွက်ကျေးဇူးထူးတင်ရှိပါတယ်တော်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားများအားလုံးချွေလန်းချမ်းမြေ့ကြပါစေရှင်ကျွန်မများသတင်းအောင်ပါ
This program has come to you from the Voice of America, Washington.